Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ်မေလ9ရက်နေ့တနင်္ဂနွေနေ့မနေ့ဘက်အတန်နဲ့စီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဘက်အတန်နဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။
မင်္ဂလာမနက်ခင်းပါရှင်ကျွန်မအခင်ပြသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါဗြိတိန်နိုင်ငံမှာစနေနေ့ကတက်တရမြောက် Charles ဘုရင်နန်းတက်လာပါပြီစူရန်မှာတော့စစ်တပ်နှစ်ခုကြားအပြစ်ခတ်ရစေးဆွေးနွေးဖို့အတွက်စပြီးတော့ပြင်ဆင်နေပါပြီမြန်မာနိုင်ငံကိုရှစ်တပတ်တည်းမှာပြင်းထန်တဲ့ Cyclone Moka ဝင်ရောက်ဖို့ရှိတယ်လို့အိန္ဒိယမိုးလေဝသဌာနကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော
်ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကန္တာတွေကိုဇက်တိုက်ထုတ်လင်းပေးသွားမှာပါ
။သူကချော်ပြီးတော့ကြောက်ပြီးတော့မြောင်းလို့ချော်ကြောက်သွား။ချော်ကြောက်သွားတဲ့ခါကျတော့မြောက်ကပွေချင်းပြီးတွေ့သွားတယ
်။ထိုင်းနိုင်ငံတောင်ပိုင်းမှာမော်တော်ယာဉ်မတော်တဆမှုကြောင့်မြန်မာနိုင်ငံသားနှစ်ဦးအသက်ဆုံးရှုံးခဲ့ရသလိုအများပြားဒဏ်ရာရရှိမှုတွေရှိပါတယ်။မကြာမီပဲတင်ပြပေးပါမယ်။အဲ့ဒီနောက်ဒုအသံဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအာရှနိုင်ငံရေးလျှောက်စီးပွားသတင်းများဥရုယာဒီနဲ့အနာဂတ်ကမ္ဘာစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြပေးပါမယ
်။ဗြိတိန်ဘုရင်နဲ့ဘုရင်မဖြစ်နဲ့စနေနေ့မှာဗိသိက်ခံယူခဲ့တဲ့တတရမြောက် Charles ဘုရင်နဲ့ချင်းရော်ကမီလာတို့ကဘတ်ကင်ဟမ်နန်းတော်လေးသားဆောင်ကနေဗြိတိန်နိုင်ငံသားထောင်ပေါင်းများစွာကိုနှုတ်ဆက်ခဲ့ပါတယ်။ဒီနှုတ်ဆက်ပွဲကို Charles ဘုရင်ရဲ့သားတော်ဖြစ်တဲ့အင်ရှင်မင်းသား William သူ့ရဲ့ချင်းရော် Kate နဲ့သားသမီးတွေမင်းသမီး Anne နဲ့မင်းသား Edward တို့ပါတက်ရောက်ခဲ့တာဖြစ်ပါတယ်။ Charles ဘုရင်ရဲ့သားငယ်ဖြစ်တဲ့မင်းသား Henry ကတော့လေးသားဆောင်နှုတ်ဆက်ပွဲကိုမတက်ခဲ့ပေမဲ့ဖခင်ရဲ့နန်းတက်ပွဲကိုတော့တက်ရောက်ခဲ့ပါတယ်။မိုးရေရွာနေတဲ့ကြားကပဲတောင်ဝင်လေးတက်ကနန်းတော်ပေါ်မှာပြန်ဝဲဂုဏ်ပြုပြီးတော့ကောင်းငင်တခွင်မှာ Britain နိုင်ငံရဲ့အလံအယောင်ဖြစ်တဲ့အနီးအဖြူနဲ့အပြာရောင်မီးခိုးတန်းတွေနဲ့အလှဆင်ပေးခဲ့ပါတယ်။နန်းတော်ရဲ့မြက်ခင်းမှာလည်းဗြိတိန်တဝန်တပ်သားထောင်ပေါင်းများစွာကသူတို့ရဲ့တပ်မှုဘရင်ကြီးကိုချီတက်လေးပြုခဲ့ကြတာပါ။တတိယမြောက် Charles ဘုရင်နန်းတက်ပွဲကိုနိုင်ငံတကာခေါင်းဆောင်တွေအပါအဝင်တဝန်မိသားစုတွေဗြိတိန်အရာရှိတွေနဲ့အတူ American သမ္မတကတော် Jill Biden ဦးဆောင်တဲ့ American ဖွဲ့လည်းတက်ရောက်ခဲ့တာဖြစ်ပါတယ်။ Trafalgar ရင်ပြင်မှာတော့ဘရင်စနစ်ကိုမလိုလားသူတွေကအဝါရောင်အင်ဂျီတွေဝတ်ဆင်ပြီးတော့ဆန္ဒပြခဲ့ကြတာပါ။ကမ္ဘာတလွှားကလူသန်းပေါင်းများစွာကတော့ခန်းခန်းနာနာချင်းပါခဲ့တဲ့ဗြိတိန်ဘုရင်ရဲ့ဒီနန်းတက်ပွဲကိုရုပ်သံတွေအင်တာနက်တွေကနေတစ်ဆင့်ကြည့်ရှုအားပေးခဲ့ကြတာဖြစ်ပါတယ
်။ဆူဒန်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်စစ်တပ်အကြားတေကြတဲ့အပြစ်ကတ်ရစဲရေးဆွေးနွေးဖို့စတင်စကားပြောဆိုနေပြီလို့တာဝန်ရှိသူတွေကစနေနေ့မှာထုတ်ဖော်ပြောဆိုပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ Arabia နိုင်ငံဂျဒါမြို့ကိုရောက်ရှိနေကြောင်းအမေရိကန်နဲ့ Arabia တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဂျဒါမှာပြုလုပ်တဲ့ဆွေးနွေးပွဲဟာအမေရိကန်နဲ့ Arabia တို့ကကမကထပြုလုပ်မှာဖြစ်တယ်လို့ဆူဒန်တာဝန်ရှိသူတွေက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။မြို့တော်ခတ်တမ်နဲ့အမ်ဒမန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအတွက်လမ်းကြောင်းတွေဖွင့်ပေးဖို့နဲ့ဆေးရုံဆေးကန်းတွေအပါအဝင်အရပ်အစာအုပ်ဌာနတွေကိုအကာအကွယ်ပေးဖို့ကိစ္စတွေဟာဒီဂျဒါဆွေးနွေးပွဲမှာအဓိကဆွေးနွေးမှာဖြစ်တယ်လို့လဲဆူဒန်တာဝန်ရှိသူတွေကပြောဆိုပါတယ်။ဆူဒန်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးဧပြီလ15ရက်နေ့နောက်ပိုင်းဘိုဂျုတ်အဗ်ဒယ်ဖတာဘာဟန်ဦးဆောင်တဲ့တပ်ဖွဲ့နဲ့ဘိုဂျုတ်ကြီးမိုဟာမက်ဟမ်ဒန်ဂါလိုတို့ဦးဆောင်တဲ့ RSF ပြည်သူ့စစ်တပ်ဖွဲ့တွေအကြားပထမအဆုံးအချိန်နှစ်ပတ်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ RSF တပ်တွေဟာဂျန်ဇဝီစစ်သွေးကြောင့်အုပ်စုတွေကိုအခြေခံပြီးဆူဒန်အစိုးရကဖွဲ့စည်းထားတာဖြစ်ပါတယ်။ဒီအဖွဲ့တွေဟာဒါဖောမှာပါဝင်တိုက်ခိုက်ခဲ့သလိုဆူဒန်အစိုးရကိုဆန့်ကျင်တဲ့အင်အားစုတွေကိုနှိမ်နှင်းရမှာအသုံးပြုခဲ့တဲ့တပ်ဖွဲ့တွေလည်းဖြစ်ပါတယ်။လက်နက်ကင်ပဋိပက္ခတွေကြောင့်စစ်ပြေးဒုက္ခသည်8000လောက်အထိရှိလာနိုင်တယ်လို့ကုလသမဂ္ဂကတော့သတိပေးထားပါတယ
်။ယူကရိန်းနိုင်ငံရဲ့အရှေ့ပိုင်းမှာမနစ်ကမာရီယိုပိုမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအတွင်းရုရှားတွေဖမ်းဆီးသွားခဲ့တဲ့ယူကရိန်းအဇော့တိုင်ရင်ကတပ်သား45ယောက်ကိုရုရှားဘက်ကစနေနေ့မှာပြန်ပြီးလွှတ်ပေးလိုက်တဲ့အတွက်ယူကရိန်းကကြိုဆိုလိုက်ပါတယ်။ရုရှားဘက်ကလည်းသူတို့ရဲ့လေယာဉ်မှူး3ယောက်ကိုယူကရိန်းပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ်။ 但阿珍那奶奶的帮衬最牛逼嘛，这个生的不得比，第三个罗么的也对吧？不 ，TBW 适当完善呀，不光上一谈那这个 Telegram Blue Media 的嘛，没拉超越成的那个 video 呢就帮那个电台了批不了。阿珍那奶奶比对阿的 Ukraine 适当完面路破表他了批罢了。အခုပြန်ပြီးလွတ်လာတဲ့ Ukraine အကျဉ်းသားတွေက Azov တိုင်းရင်းကဖြစ်ပြီးအမျိုးသား42ယောက်နဲ့အမျိုးသမီး3ယောက်ဖြစ်တယ်လို့ Ukraine သမ္မတ Volodymyr Zelensky ရုံးအကြီးအကဲ Andriy Yermak ပြောပါတယ်။ Mariupol စစ်ကမ်းမြို့ကလေးမှာအချိန်တော်ကြာအောင်ကြံ့ကြံ့ခိုင်းပြီးခုခံတိုက်ခိုက်ခဲ့တဲ့ Azov တိုင်းရင်းကတပ်သားတွေကို Ukraine နိုင်ငံသားအများပြားကတရဲကောင်းတွေဖြစ်တက်မှတ်ထားတာဖြစ်ပါတယ်။ Russia ကဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာတော့သူတို့လေယာဉ်မှု3ဦးပြန်လွတ်လာပြီးသူတို့ကိုစီးနဲ့စိတ်ပန်းဆိုင်ရာကုသပေးနေတယ်လို့ပြောပါတယ်။Ukraine ကို Russia ဝင်ရောက်တိုက်ခိုက်ခဲ့တဲ့မနစ်က February ကစပြီးတော့နှစ်နိုင်ငံကြားအကျဉ်းသားလဲလှယ်ရေးကိုပုံမှန်ပြုလုပ်ခဲ့တာလည်းဖြစ်ပါတယ
်။ပါကစ္စတန်နိုင်ငံကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းဟာပါကစ္စတန်ရဲ့နိုင်ငံရေးမတည်ငြိမ်မှုတွေအပေါ်စိုးရိမ်မိကြောင်းစီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလှုံ့ဆော်နိုင်ဖို့အတွက်နိုင်ငံရေးအယကွဲလွဲမှုတွေကိုပြေလည်အောင်ဖြေရှင်းသင့်တယ်လို့စနေနေ့တုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးချင်ကန်းဟာ၄ချိန်မြောက်တရုတ်ပါကစ္စတန်နိုင်ငံသားရဲ့ဝန်ကြီးတွေရဲ့မဟာဗျူဟာမြောက်ဆွေးနွေးပွဲတက်ရောက်ဖို့အစ္စလာမဘတ်မြို့တော်ကိုရောက်ရှိနေတာဖြစ်ပါတယ်။ဒီခရီးဟာသူနိုင်ငံသားရဲ့ဝန်ကြီးဖြစ်လာပြီးနောက်ပါကစ္စတန်ကိုပထမဆုံးအချိန်သွားရောက်တဲ့ခရီးလည်းဖြစ်ပါတယ်။ပါကစ္စတန်ရဲ့နိုင်ငံရဲ့အင်အားစုတွေအနေနဲ့အားလုံးသဘောတူညီမှုရအောင်ဆောင်ရွက်ပြီးတည်ငြိမ်မှုရအောင်ဆောင်ရွက်သင့်တယ်လို့ယူသားစွာမျှော်လင့်မိပါတယ်။ဒါမှပြည်တွင်းပြည်ပကအခက်အခဲစိန်ခေါ်မှုတွေကိုတိတိယောက်ယောက်ဖြစ်ရှင်းဆောင်ရွက်နိုင်မှာဖြစ်ပြီးစီးပွားရေးဖွံ့ဖြိုးတိုးတက်မှုတွေကိုအာယုံဆိုင်လှုပ်ဆောင်နိုင်မှာပါလို့တကားပိတ်ဆွေးနွေးပွဲအပြီးပါကစ္စတန်နိုင်ငံသားဝန်ကြီးဘီလဝဲဘူတိုဇာဒရီနဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံသားဝန်ကြီးချင်ကန်းကပြောဆိုခဲ့တာဖြစ်ပါတယ်ပါကစ္စတန်မှာလွန်ခဲ့တဲ့တစ်နှစ်အတွင်းဝန်ကြီးချုပ်အမရခန်ကိုလွှတ်တော်မှအယုံကြည်မရှိအဆိုတင်သွင်းပြီးဖယ်ရှားပြီးကြတဲ့ကနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေတာဖြစ်ပါတယ
်။ View American တဲ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8613 551 kHz 5859နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
့် View American တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံဟာလာမယ့်သတင်းပတ်မေလ13နဲ့14ရက်တွေမှာဆိုင်ကလုန်းမုန်တိုင်းမူကာရဲ့ဒဏ်ကိုခံရနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကနေစနေနေ့မှာသတင်းထုတ်ပြန်ပါတယ်ဒေသရင်းမှာအပူချိန်တွေမြင့်တက်လာရကနေရုတ်တရက်အချိန်ပြင်းပြင်းနဲ့တိုက်ခတ်တဲ့ဆိုင်ကလုန်းမုန်တိုင်းဖြစ်လာနိုင်တယ်လို့မိုးလေဝသကျွမ်းကျင်သူတွေကပြောပါတယ်။ဒါအပြင်အိန္ဒိယကမ်းရိုးတန်းနဲ့အနောက်ဘန်ကောက်အပအဝင်ဝန်ကျင်ဒေသတစ်ခုလုံးမှာမိုးတိထန်စွာရွာနိုင်တယ်လို့ပြောပါတယ်။မေလ6ရက်စနေနေ့အိန္ဒိယစံတော်ချိန်မနက်၈နာရီခွဲမှာဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းမှာဆိုင်ကလုန်းမုန်တိုင်းစပြီးတော့ဖြစ်တည်လာပြီးတော့တနင်္လာနေ့မှာတော့ဒေသရင်းမှာလေပြင်းနဲ့ရံဝန်ဖြစ်လာနိုင်တယ်လို့အိန္ဒိယမိုးလေဝသဌာနကတွက်ချက်ပါတယ်။ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းကဒီလေပြင်းနဲ့ရံဝန်ဟာဗိုလ်တပူးနေ့လောက်မှာဆိုင်ကလုန်းမုန်တိုင်းအတင်ပြောင်းပြီးတော့ဘင်္ဂလားပင်လယ်အော်အလဲပိုင်းဒေသပဲဥတီရွေရှားနိုင်တယ်လို့မေလ13စနေနေ့လောက်မှာအပြင်းမုန်တိုင်းဖြစ်နေမြန်မာကိုဝန်နိုင်တယ်လို့ခန့်မှန်းထားတာဖြစ်ပါတယ်။ဒေသရင်းနိုင်ငံတွေမှာဒီဆိုင်ကလုန်းကြောင့်မိုးတိထန်စွာရွာသွန်းနိုင်တယ်လို့ငါးဖန်သမားတွေလှိုင်းကြည့်မဲ့အန်ဒီယာတွေရှိနေတဲ့အတွက်မေလ17ရက်နေ့အထိပင်လယ်ပြင်ကိုမသွားကြဖို့အတွက်အိန္ဒိယမိုးလေဝသဌာနကလည်းတတိပေးချက်တွေထုတ်ပြန်ထားပါတယ်။
အမေရိကန်ပြည်ထောင်စုဗာဂျီးနီးယားပြည်နယ်ဂျော့ဂျ်မေဆင်ယူနီဗာစီတီမှာရှိတဲ့ယဉ်ကျေးမှုဌာနမှာစနေနေ့ညနေပိုင်းကပြုလုပ်ခဲ့တဲ့အာရှယဉ်ကျေးမှုပြပွဲကိုအဝေးရောက်မြန်မာတွေလည်းတက်ရောက်ခဲ့ကြပါတယ်။ဒီပွဲကိုဦးဆောင်တက်ရောက်ခဲ့တဲ့ဒေါ်စန္ဒခင်ကအခုလိုပြောပြပါတယ်
။ကျမတို့အခုဒီနေ့ဒီရက်မှာဒီ Asian Pacific Heritage Month မှာပါဝင်နေဆိုတာကိုအင်မတန်ကျမတို့ဂုဏ်ယူပါတယ်ဝန်တာပါတယ်ဗမာတယောက်အနေနဲ့ပေါ့နော်မြန်မာကကဘာကိုသိအောင်ဆိုပြီးတော့ကျမတို့ဒီလိုမျိုးပါဝင်နိုင်တာတခုဟာအင်မတန်မှကျမတို့အတွက်တန်ဖိုးလည်းရှိတယ်ကျမဝင်လည်းဝန်တာပါတယ် George Mason University ကိုကျမကျေးဇူးအထူးတင်ပါတယ်နောက်ပြီးတော့သူတို့ရဲ့ Music Department ကိုလည်းကျေးဇူးတင်ပါတယ်
အာရှနွယ်ပါအမေရိကန်တွေဟာဝိုင်အီနဲ့ပစ္စိဖိတ်ကျွန်းသားဒေသခံတွေရဲ့ရှီဟောင်ရိုးရာယဉ်ကျေးမှုလအဖြစ်သတ်မှတ်ထားတဲ့ဒီမေလာထဲမှာအခုလိုပွဲကျင်းပတာဖြစ်ပါတယ်။ဗာဂျီးနီးယား၊ဝါရှင်တန်၊မေရီလန်းစတဲ့ဒေသတွေအတွင်းက တရုတ်အိန္ဒိယဂျပန်အင်ဒိုနီးရှားမြန်မာထိုင်ဝမ်တိဘက်ကိုရီးယားစတဲ့အာရှတိုက်သားအနယ်ဝင်တွေပါတက်ရောက်ခဲ့ပြီးရွေးရရင်ကျင်းမှုအကတချင်းဂီတဝစားဆင်ရင်မှုအစားအစာစတာတွေနဲ့တင်ဆက်အခမ်းကျင်းပခဲ့ပါတယ်ဒေသတွင်းကအဝေးရောက်မြန်မာတွေကလည်းဒီပွဲကိုတက်ရောက်ဆင်နွှဲခဲ့ပါတယ်မြန်မာပြည်ကတိုင်းရင်းသားဝစ်စုံတွေဝစ်ဆင်ပြီးရွေးရအကတွေကိုတင်ဆက်ခဲ့သလိုမြန်မာအစားအစာတွေနဲ့လည်းတက်ခင်းအခမ်းခဲ့ပါတယ်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တို့တင်ပြခဲ့တာဖြစ်ပါတယ် VOA ရဲ့အသံလွှင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေပတိုင်မီမှာသတင်းပေးပို့ချက်တစ်ပုဒ်ကိုဦးစွာတင်ပြပါအောင်မယ်ထိုင်းနိုင်ငံတောင်ပိုင်းနရတိဝပြည်နယ်ရင်ငော့မြို့နယ်ထဲမှာမြန်မာနိုင်ငံသားတဒါဇင်ကျော်လောက်လိုက်ပါလာတဲ့ကားတစ်စီးမေလ9ရက်နေ့ကတိမ်းပေါက်ခဲ့ပြီးနှစ်ဦးကတော့အသက်ဆုံးရှုံးခဲ့ပါတယ်ဒါ့အပြင်မေလ4ရက်နေ့ကတော့နခွန်စီတာမရပြည်နယ်ထဲမှာယထာလန်းကိုကာထားတဲ့တန်တန်းကိုကားကဝင်တိုက်ခဲ့ပြီးတဲ့နောက်ကားပေါ်ကမြန်မာ3ဦးပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့ပြီးဆေးရုံတင်ထားရပါတယ်ဒီသတင်းကိုတော့ထိုင်းနိုင်ငံကအခြေစိုက် VOA သတင်းတောက်မတ်အေးအေးမာကဆက်ပြီးပြောပြမှာပ
ါထိုင်းနိုင်ငံတောင်ပိုင်းနာရာတီဝပြည်နယ်ရင်ငောမြို့နယ်ထဲမှာမြန်မာနိုင်ငံသားတရားစင်ကျော်လိုက်ပါလာတဲ့ကားတစ်စီးဟာအချိန်လွန်ပြီးလမ်းဘေးကိုထိုးကျခဲ့တာကြောင့်ကားပေါ်မှာပါလာတဲ့မြန်မာနှစ်ဦးသေဆုံးသွားခဲ့ပြီးကျန်တဲ့သူတွေကတော့အတွင်းလူနာတွေအဖြစ်ဆေးကုသမှုတွေခံနေရတယ်ဆိုပြီးရွှေပြောင်းလူသမားတဦးကပြောပြပါတယ
်လမ်းဘေးမှာလမ်းဘေးကအောက်ကသူကချော်ပြီးတော့ကြာပြီးတော့မြောင်းဘေးကိုချော်ကြပါဆော်ကြပါတဲ့ခါကျတော့နှစ်ယောက်ကပွဲချင်းပြီးတွေ့ပါတယ်နေအဲကျန်တဲ့73ယောက်ကဆေးဝင်ခံနေတာကြောင်းမမှုကမကြာခဏဖြစ်တယ
်နောက်အဖြစ်ပြက်တစ်ခုကတော့နကွန်စီသာမရပြည်နယ်ထဲမှာဖြစ်ပျက်ခဲ့တာပါမြန်မာတွေစီးလာတဲ့ဘင်ကားတစ်စီးဟာယထာလန်းနီးကကာယံထားတဲ့တန်းတစ်ခုကိုဝင်တိုက်ခဲ့ပြီးတဲ့နောက်အဲ့ဒီလက်ရန်းကကားထဲထိထိုးပေါက်သွားခဲ့တာကြောင့်ကားပေါ်မှာပါလာသူမြန်မာ3ဦးကိုထိခိုက်သွားခဲ့ကြောင်းဒီအတွက်ပြင်းထန်တဲ့ဒဏ်ရာတွေရခဲ့တယ်လို့ဆိုပါတယ
်သူကအဲ့ယထာလန်းဖျက်ကူတာအချိန်မှာတန်ကြွနဲ့ထိုးမိပြီးတော့ပေါ်မှာပြီးပါတယ်3ယောက်ပေါ့မြန်မာနိုင်ငံသားတွေတော့တန်လမ်းမှာယထာလန်းမှာပြစ်တာပါယထာဘေးပေါင်းတန်ကြောင်းနဲ့ထိ
အခုလိုမျိုးရင်တိုက်မှုတွေရင်တိမ်မှမှုတွေကမကြာခဏဖြစ်ပေါ်နေပြီးမြန်မာတွေလည်းမကြာခဏတိုက်စုံမှုတွေဖြစ်ခဲ့ပါတယ်။အခုရင်တိုက်မှုမှာပါတဲ့မြန်မာတွေကတော့တရားဝင်ဒီလားတရားမဝင်ဒီလားဆိုတာကိုတော့ထိုင်းအနာပိုင်တွေကစစ်ဆေးနေဆဲဖြစ်တယ်လို့ဆိုပါတယ်။မကြာခဏဆိုသလိုလူကုန်ကူးသူတွေအစုလိုက်ပြုံလိုက်လူတွေတဲဆောင်လာတော့မှစစ်ဆေးရေးဂိတ်တွေကိုရှောင်ကွင်းမောင်းနေရင်းနဲ့ကားတိုက်မှမှုတွေကတော့အမြဲလိုလိုဖြစ်ပေါ်နေလို့ရှိပါတယ်ရှင်။
အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံကသတင်းကိုတော့မအေးအေးမှသတင်းဖိပုတ်ခဲ့တာဖြစ်ပါတယ်။ပထမအဆုံးအနေနဲ့တင်ပြပေးမယ်အပတ်စဉ်ကဏ္ဍကတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်။2021ခုနှစ်ကအာဏာသိမ်းလိုက်ပြီးကတည်းကအာဏာသိမ်းစစ်ကောင်စီတပ်တွေနဲ့စစ်အုပ်ချုပ်ရေးတွေကိုတော်လှန်နေတဲ့တပ်ဖွဲ့တွေအကြားပဋိပက္ခတွေပြင်းထန်နေတဲ့အရက်ဒေသတွေမှာဘာသာရေးအဆောက်အအုံတွေကမကြာခဏပြင်းထန်ထားတိုက်ခိုက်ခံရပါတယ်။နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေအရဘာသာရေးအဆောက်အအုံတွေနဲ့ဝေးပြူရနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပေမဲ့ပြစ်မှတ်ထားတိုက်ခိုက်ခံရပါတယ်ဒီအကြောင်းတွေကို Frontier မြန်မာကစူးစီးတီးဖြတ်ပြီးဒုအသံအစီအစဉ်မှာတင်ဆက်ပေးထားပါတယ
်ကျွန်တော်တို့ဒီမြို့နယ်ကရုံးကြောင်းမှာလောင်းရှိနေရုံးကြောင်းမှာဒီကောင်တွေအခုချိန်ကြီးဖုံးကြောင်းမှာအထိုင်တက်ဆွဲထားတယ်ကြာအဲ့ဒီမှာတော့သူတို့ကဒါအထိုင်စောကြာပြီးအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကြမ်းလည်းလို့တနက်တွေဖောက်တော့ကြာမူရပြီ
းဘာသာရေးဆော့အုံနေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရသောမှုကျွလုံနေစွာတွေကိုကုလသမဂ္ဂကနေမှအသတ်မှတ်ပေးထားတာတွေလည်းရှိပါတယ
်မကွေးတိုင်းဒေသကြီးဟာဆရာနာတိန်နာကိုအပြင်းအထန်ကန့်ကွက်ဆန့်ကျင်နေတယ်ဆိုတာအားလုံးမျက်မြင်ဖြစ်ပါတယ်တရရလက်ကတော့ခုခံမှုတွေကိုခြေမုံမှုစစ်တပ်ကစစ်အင်အားတွေကိုပို့ပြီးတော့တိုးတိုးပို့နေခဲ့ပါတယ်။ဒီလိုပို့လိုက်တဲ့တပ်အများစုဟာလည်းဖုန်ကြီးကျောင်းတွေမှာစစ်စခန်းတွေအဖြစ်တက်ဆွဲနေကြတယ်လို့ဒေသခံရွာသားတွေကပြောကြပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးအတန်အပတ်စဉ်ပေါ့ဒ်ကတ်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ ဒီစီစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းမကိုဒို့အတန်ရဲ့မိတ်ဖက်မီဒီယာဖြစ်တဲ့ The Nation Voice ကသတင်းတောက်တွေကဆက်လက်ပြီးတော့တင်ဆက်ပေးသွားမှာပါဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
တိရရာဝင်နေဆိုရင်သူကအရင်ဆုံးရဘချလေးဝင်နေပြီးတော့ဖုံးချောင်းထဲမှာတဲတယ်ချစ်တယ်ဝဲရယ်နွားရယ်ဒီတုံးမျိုးကတော့အဓိကတက်စားတယ်ဗျရောက်တဲ့ရွာတိုင်းမှာတော့ဖုံးချောင်းတွေကိုတဲတာများတယ်ဖနာလည်းမချွေဘူးဒါမှဒီတိုင်းမှာနေရာမျိုးကြီးရှိတယ်ဟိုဆက်တက်ကတုံးနဲ့ကြည်ပေါက်တို့ယူနီဖောင်းတို့အဲအဲ့လိုမျိုးတွေကြံခဲ့တာတော့ရှိတယ်သူတို့ကဒီတိုင်းမှာစားတော့တော့ကြတယ်မီးတွေပါလေအဲ့လိုမျိုးတတ်ထားတာလည်းမရှိဘူးဒီတိုင်းမှာထားခဲ့တယ
်ဒါကမကွေးတိုင်းပေါ့မြို့နယ်တဲကဒေသခံလူငယ်တဦးကမြန်မာစစ်တပ်ရဲ့အပြုအမူတွေကိုပြောပြထားတာပါအဲ့ဒီဒေသကတခြားရွာတွေမှာလည်းအခုလိုပဲလှုပ်လှုပ်သွားတယ်ဆိုတာတို့အတန်ကကြားထားပြီးပါပြီစစ်သားတွေဟာဘုံကြီးကျောင်းမှာမကြခဏဆိုသလိုတဆွဲကြပြီးဒီနေရာကိုအထုတ်အမြတ်ထားတဲ့နေရာတစ်ခုလိုလေးစားရကောင်းမှမသိကြဘူးလို့ပေါ့မြို့နယ်ကအမျိုးသမီးတစ်ယောက်ကပြောပါတယ်လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်ထားပါတယ်
ရွာတဲကိုစစ်သားတွေကဝင်လာပြီးဆိုတာနဲ့အိမ်ဒီဆိုင်ဒီမှာရှိရဲစားစရာတွေလည်းဝင်စားကြတယ်နောက်ပြီးတော့ဒီအရက်ဆိုင်မှာရှိရဲအရက်တွေဆိုလည်းသူတို့အကုန်လုံးယူပြီးတော့တောက်သွားကြတာ
ဘုံကြီးကျောင်းတွေမှာစကန်းချနေထိုင်တဲ့စစ်တပ်ရဲ့တပ်သားတွေဟာသာသနာပရဝံအတွင်းမှာပဲမူရည်တောက်စရန်ကားပြီးလူတွေကိုရိုက်နှက်စစ်ဆေးတာပြုလုပ်လို့ရှိတယ်လို့မကွေးတိုင်းမြောက်ဖက်ချမ်းပုံတောင်ပုံညာဒေသကဒေသခံအချို့ကဆိုကြပါတယ်စစ်သားတွေဟာဒီတဲ့ဆိုးတဲ့ရာဇဝမှုတွေအတွက်လည်းအပြစ်ရှိတယ်လို့တခြားအစီရင်ခံစာတွေမှာဖော်ပြထားပါဗျ2022ခုနှစ်မေလတုန်းကလည်းစကိုင်းတိုင်းဒေသကြီးဘူးတလင်မြို့နယ်အုပ်ဖို့ကျေးရွာကဗုဒ္ဓဘာသာတရားစခန်းတစ်ခုမှာစစ်သားတွေကပြည်သူ၉ဦးကိုပစ်ခတ်တပ်ဖြတ်ခဲ့တယ်လို့ဆွဆွဲခံထားရပါတယ်စကိုင်းလိုပဲမကွေးကလည်းစစ်အာဏာရှင်ကိုအပြင်းအထန်ဆန့်ကျင်နေတဲ့ဒေသတစ်ခုပါဒီလိုခုခံတာအားကောင်းတဲ့ဒေသတွေကရွာတွေကိုစစ်တပ်ကကင်းလှည့်တာစစ်ကြောင်းထိုးတာလေကြောင်းတိုက်ခိုက်တာတွေလုပ်ပြီးအိမ်နဲ့ပြည်သူပိုင်အဆောက်အဦများစွာကိုမြေရှုပ်ဖျက်ဆီးခဲ့ပါတယ်စစ်တပ်ထောက်ခံတဲ့တချို့ဘုံကြီးတွေကတော့ကျောင်းထဲမှာစစ်သားတွေကိုနေခွင့်ပေးတယ်လို့စားစရာတောင်ချက်ပြုတ်စီမံပေးသေးတယ်လို့ရွာသားတွေကပြောပါတယ်ကျောက်ထုကအဖြစ်ပြက်တစ်ခုကိုဒေသခံကပြောပြထားပါတယ
်ကျွန်တော်တို့ဒီမြို့နယ်ကရုံးကျောင်းပေါ့နော်လောင်းရှိနေရုံးကျောင်းမှာဒီကောင်တွေအခုချိန်ထိဘုံကျောင်းမှာအထိုင်တက်ဆွဲထားတယ်ဗျအဲ့ဒီမှာတော့သူတို့ကဒါအထိုင်စောကြာပြီအခုချိန်ကြီးဆွဲထားတာဆိုတော့ဒါတောက်စားတာလည်းရှိတယ်တခါတလေကျန်လည်းလို့တနက်တွေဖောက်တယ်ပေါ့ဗျာမူရစ်ပြီ
းဒါပေမဲ့တခြားဖြစ်စဉ်တွေမှာတော့ဖုန်ကြီးတွေဟာရွာသားတွေနဲ့အတူပြေးလွှားရှောင်ကြရတာဒါမှမဟုတ်ကျောင်းထဲမှာစခန်းအချမခံလို့ဖမ်းဆီးခံရတာတွေရှိနေပါတယ်2022ခုနှစ်ဇန်နဝါရီလ9ရက်နေ့တုန်းကစောမြို့နယ်ကန်ကြီးရွာဖုန်ကြီးကျောင်းကိုစစ်သားတွေဝင်စီးပြီးเจ้านายพุ่งကြီးကိုဖမ်းခေါ်သွားခဲ့ပါတယ်။ကံကြီးရွာဖုန်ကြီးเจ้าကစံအိတ်နဲ့တခြားအရာတွေကိုလည်းစစ်သားတွေကခိုးယူသွားသေးတယ်လို့ကိုယ်တိုင်တွေ့လက်ရတဲ့ဒေသခံတယောက်ကပြောပါတယ်။လုံခြုံရေးအခြေအနေတွေကြောင့်အတန်အစားထိုးဖတ်ထားပါတယ
်။ကံကြီးကြီးရွာဖုန်ကြီးเจ้าဝင်ဆင်းပြီးတော့เจ้านายဆရာကိုဖမ်းဆီးခေါ်ဆောင်သွားတယ်။အခုဆရာကထောင်ထဲမှာပ
ါ။အပြည်ပြည်ဆိုင်ရာလူသားချင်းစာနာထောက်ထားမှုဆိုင်ရာဥပဒေအရဘာသာရေးအဆောက်အအုံတွေနဲ့ဝိပုယာနေရာတွေကိုအကာအကွယ်ပေးရမှာဖြစ်ပါတယ်။ဘဲအဖွဲအစည်းကမှပဋိပက္ခတွေမှာအသုံးချခွင့်မရှိပါဘူး။ဒါဟာလွတ်လပ်စွာယုံကြည်ခွင့်နဲ့ယုံကြည်တန်ဝင်ခွင့်ကိုချိုးပေါက်တာဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂရဲ့လူ့အခွင့်အရေးကြီးညာစာတမ်းမှာဖော်ပြထားပါတယ်။မြိုင်မြို့နယ်ကဘုံကြီးတစ်ပါးကတော့ဒါဟာဗုဒ္ဓလမ်းစဉ်တွေနဲ့မကိုက်ညီဘူးလို့ပြောထားပါတယ
်။ဘာသာရေးအဆောက်အုံတွေထဲမှာတက်ဆွဲခြင်းဟာလည်းပဲစစ်ရာဇဝမှုကျွလွန်နေစရာတွေကိုကုလသမဂ္ဂကနေမှအသတ်မှတ်ပေးထားတာတွေလည်းရှိပါတယ်။ဆိုတော့ဟိုကျန်းကျန်နေတဲ့မှာတက်ဆွဲတယ်မဆွဲတယ်ဆိုတာကဦးသိန်းတို့ဗုဒ္ဓရဲ့ဓမ္မတွေထဲမှာကတော့ကျောင်းဒီရဲ့သာသနာဆောက်အုံတွေထဲမှာကျောင်းတိုင်းကျောင်းတိုက်တွေထဲမှာတက်ဆွဲတယ်ဆိုတာတွေကတော့မရှိခဲ့ပါဘူးမရှိခဲ့တဲ့အတွက်အဲ့ဒါကိုခွင့်ပြုခြင်းမပြုခြင်းဆိုတာကိုတော့ဒါဦးသိန်းတို့ကတော့တိတိကျကျလေ့လာထားမှုမရှိဘူးတိတိကျကျပြဋ္ဌာန်းထားမှုမရှိဘူးကျန်းကျန်နေတဲ့မှာတော့လေဘုန်းကြီးကျောင်းတွေထဲမှာတက်ဆွဲခြင်းဒီဘာသာရေးကိုခုတော့လုတ်ပြီးတော့စစ်ရသူမှုတွေကိုကျူးလွန်တာဖြစ်တယ်အဲ့ဒါကြောင့်မို့လို့စစ်တပ်ကပဲဖြစ်စေတခြားသောဒေါ်လာရေးအင်အားစုတွေအဘွဲကပဲဖြစ်စေဖုန်းတော်ကြီးကျောင်းတွေဘာသာရေးအဆောက်အုံတွေဆေးရုံတွေနော်ဦးသိန်းတို့ဒီပညာရေးကျောင်းတွေပေါ့နော်ပညာရေးနေရာဌာနတွေပြီးတော့ကျတော့ကယ်တဲ့ရေးစခန်းလိုနေရာမျိုးတွေဟာတက်ဆွဲနေခြင်းသည် ကုလသမဂ္ဂကပြဋ္ဌာန်းထားတဲ့စစ်ရာဇမှုကိုကျူးလွန်နေတာဖြစ်တဲ့အတွက်လောကမှာတတ်ဆွဲခြင်းသည်မတင့်တော်ဘူးဒါတွေကိုလည်းဥသိန်းတို့ကတော့ကန့်ကွက်တယ်ရှုံချတယ်ဆိုတာလေးကိုပြောချင်ပါတယ
်ဒါပေမဲ့ဗုဒ္ဓဘာသာတန်ခါးကျမ်းမှာအတော်လေးကွဲလွန်းနေကြပါတယ်တို့အတန်နဲ့စကားပြောခဲ့တဲ့မြိုင်မြို့နယ်တွေကနောက်ထပ်ဘုံတော်ကြီးတစ်ပါးကတော့ဘုံကြီးတွေကနိုင်ငံရေးတဲ့ဝင်မပါတင်ဘူးလို့ပြောပါတယ်
အော်ဘာသာရေးနိုင်ငံရေးတော့မရတယ်ဘာသာရေးနိုင်ငံရေးဘာမှခံလို့ရတယ်။ဘာသာရေးတကြောင်မယ်နိုင်ငံရေးတကြောင်မယ်သူကဘာသာရေးကောင်းတော့လို့ဘာသာရေးလို့နိုင်ငံရေးသူကလုပ်ပါဦး။ဘာသာရေးကတော့ဘာမှဆက်ရမလို့သူတို့နေရာသူတို့စစ်သားစစ်သားနေရာနေဘုံကြီးဘုံကြီးနေရာနေသူတို့နေရာနေကိုဒါအရှိန်နေတယ
်။ဆီယာနာသိမိကလေးကလွတ်လပ်စွာကိုးကွယ်ယုံကြည်ခွင့်ချိုးဖောက်ခံရတာတွေနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကို2022ခုနှစ်အောက်တိုဘာလတုန်းကအပြည်ပြည်ဆိုင်ရာဥပဒေပညာရှင်များကော်မရှင်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအချိန်မှာဖော်ပြထားတာက2022ခုနှစ်ဖေဖော်ဝါရီလကနေ2022ခုနှစ်မေလအထိတိုင်းဒေသကြီးနယ်ပြည်နယ်12ခုကဘာသာရေးအဆောက်အအုံ42ခုမှာမြန်မာစစ်တပ်ရဲ့တပ်တွေစခန်းချခဲ့ပါတယ်။နိုင်ငံရဲ့တချို့ဒေသတွေကဗလီနဲ့ခရီးယန်ဘုရားကျောင်းတွေမှာမြန်မာတပ်တွေစခန်းချတာမျိုးလည်းရှိပါတယ်။အဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးဖလန်းမြို့နယ်ကခရီးယန်ဘာသာရေးခေါင်းဆောင်တဦးကတို့အတန်ကိုအခုလိုပြောပါတယ်။
ဖြစ်နေတာပေါ့လေနော်တို့သားလို့လည်းမရမဖြစ်ချင်နဲ့ဖြစ်နေရတဲ့သဘောဆိုတော့ဘာမှပြောစရာလည်းမရှိဘူးကြာပါဘာလို့ဝင်နေပါလဲဆိုတဲ့အကြောင်းပါပဲနော်
အခွေတိုင်းတောင်ပိုင်းမှာနေတဲ့သူအများစုဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပါတယ်အခါကြီးရကြီးတွေမှာဒေသမှာရှိတဲ့ဘုန်းကြီးကျောင်းတွေတွားပြီးဥပုသ်တင်းဆောင်ကကုသိုလ်ယူတတ်ကြပါတယ် 45 rights ရဲ့ director ဂျွန်ခွင်းလေကတော့ဘုန်းကြီးကျောင်းတွေဟာအဲ့ဒီရွာတွေရဲ့ဘာသာရေးနဲ့လူမှုဘဝတွေအတွက်အရေးကြီးတဲ့နေရာတွေဖြစ်တယ်လို့ဆိုပါတယ်
။ I mean the impact of the community means they don't have a place to worship. You know, and there's been 2 years now of ongoing
လူဖွဲ့စည်းကိုထိခိုက်တယ်ဆိုတဲ့နေရာမှာဆိုလိုချင်တာကသူတို့ဆူတောင်းဝေးပြုစရာနေရာရှိတော့ဘူး။မြန်မာနိုင်ငံမှာတိုက်ပွဲတွေဖြစ်နေတာလည်းနှစ်နှစ်လောက်ရှိပြီ။ဆီယနာရှင်ကဘာသာရေးအဆောက်အအုံတွေကိုစစ်စခန်းဖြစ်အသုံးချလာတဲ့အခါမှာပြည်သူတွေဆစ်ဆောင်ခုလုံစရာဖျားဖို့ပြုစရာနေရာတွေမရှိတော့ဘူး။ရင်းနှောင်းကဘာသာရေးပွဲတွေနဲ့လူမှုရေးပွဲတွေလုပ်ပြီးအတူစုဝေးစားသောက်နေကြနေရာတွေလည်းမရှိတော့ဘူ
း။ဘာသာရေးအဆောက်အဦတွေဟာမကြာခဏဆိုသလိုခိုးလုံရနေရာအကာအကွယ်ပေးရနေရာအဖြစ်သုံးခဲ့ကြတာပါ။ဒါကစစ်သားတွေမျက်စိကျစရာဖြစ်လာစေတယ်လို့ဒေသခံ PDF အဖွဲ့ဝင်တယောက်ကခုလိုပြောပါတယ်
။သူတို့လည်းကြောက်တယ်ဗျာကြောက်တယ်အနေထားကြတော့သူတို့မလုံနိုင်မဲ့အရာတခုသူတို့ကျွန်တော်တို့ပြန်လုံးနိုင်မယ်ပြန်မလုံးနိုင်မယ်အရာတခုကိုတို့အရင်ဆုံးရှာရှာပြီးခဲ့ကြမှာတို့ကျွန်တော်တို့ရဲ့နိုင်ွက်ကိုတွေ့ထားတယ်ဒါကြတော့တို့ဖုန်းကြောင်းနေမှာနေရဖုန်းကြောင်းနေမှာပဲကြာကြီးခဏတက်ဆွဲကြရတယ
်ဒါပေမဲ့ဒီလိုလုပ်တာကတို့ကိုအမြဲတော့အကာအကွယ်ဖြစ်မနေပါဘူးရေစကြိုမြို့နယ်ကက်ကျော်ဖုန်းကြီးကျောင်းဝင်ပေါင်းအနီးမှာစစ်သားနှစ်ယောက်ကိုတက်ခဲ့တယ်လို့ဒေသခံ PDF အဖွဲ့တခုကမတ်လ9ရက်နေ့တုန်းကထုတ်ပြန်ထားပါတယ်ဘာသာရေးအဆောက်အဦတွေကိုစစ်အာဏာရှင်မျက်စိကျရတဲ့နောက်ထပ်အကြောင်းရင်းတခုကတော့လူတွေကိုအဲ့ဒီနေရာမှာမစူဝေးစေချင်တာဖြစ်တယ်လို့ 45 rights ကဂျွန်ခွင်းလင်းကပြောပါတယ
် You know religious buildings are used as places to gather peacefully gather
ဘာသာရေးဆောင်တွေဆိုတာကလူတွေငြိမ်းချမ်းစွာစူဝေးလာရောက်တဲ့နေရာဖြစ်တယ်အဲ့ဒါကိုဆီယနာရှင်ကလည်းသဘောပေါက်တယ်ဒါကြောင့်ခုခံနေတဲ့အင်အားစုတွေစုစည်းတာကိုမလိုလားတဲ့အတွက်ဘယ်သူတူတယောက်မှအဲ့ဒီနေရာမှာမစူဝေးစေချင်ဘူးဒါကြောင့်ပဲသူတို့ကဘာသာရေးဆောင်တွေကိုအပိုင်စီးလိုက်တော့လူတူစူဝေးဖို့အတွက်ရည်ရွယ်တဲ့နေရာတွေကိုဘယ်သူမှလွတ်လွတ်လပ်လပ်မဆုံနိုင်ကြတော့ဘူးလေ
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်အဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Zero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ဒိုးအတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ဒါကတော့ Frontier မြန်မာဝိုင်းတော်သားတွေစူးစီးတိဖြတ်တင်ဆက်ထားတဲ့ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါောင်းမယ်ဒီမိုကရေစီစနစ်မှာတိုင်းပြည်ခေါင်းဆောင်တွေကိုရွေးချယ်ကြဖို့သတင်းမှန်သိဖို့ကအရေးကြီးပါတယ်ဒါဖြင့်အာဏာရှင်စနစ်နဲ့ပဋိပက္ခတွေမှာရောသတင်းမှန်သိဖို့အရေးမကြီးတော့ဘူးလား VOA ဝိုင်းတော်သားတူလည်းဖြစ်ခဲ့သူဦးကျော်ကျော်သိန်းနဲ့ဦးတင်မောင်တန်းတို့ဆွေးနွေးတင်ပြထားပါတယ်
ကျွန်တော်တို့မေလ3ရက်နေ့ကကမ္ဘာသတင်းလွှမ်းခွင့်နေ့ဖြစ်ပါတယ်။ဒါကြောင့်မို့ဒီပတ်ကျွန်တော်အစီအစဉ်မှာ ဒီမိုကရေစီပဋိပက္ခတဲ့တည်အကြောင်းလေးကိုပြောချင်ပါတယ်။ဒီပတ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့အရင်တုန်းကဗျူရဲဝိုင်းတော်သားရောက်လည်းဖြစ်ပြီးအခုအွန်လိုင်းကောင်ရှင်တဝူးဖြစ်တဲ့ကိုချော်ချော်သိမ့်ဖြစ်ပါတယ်။မင်္ဂလာပါကိုချော်ချော်သိမ့်ရေ
။မင်္ဂလာပါဦးတိမောင်သားရေးတွေ့ရတာဝမ်းသာပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒီမိုကရေစီအကြောင်းပြောကြတဲ့အခါမှာ informed citizen နော်မြန်မာလူတို့သတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားလို့ပြောရမှာပေါ့နော်ဒီအကြောင်းလေးကပြောလို့ပြောထားရှိပါတယ်ဆိုတော့ဒီမိုကရေစီစနစ်မှာဒီလိုနိုင်ငံသားတွေကတော်တော်အရေးကြီးပါတယ်ပဋိပက္ခတွေနဲ့အာဏာရှင်စနစ်အောက်မှာကောသတင်းချက်လက်တွေသိနားလည်တဲ့နိုင်ငံသားကအရေးကြီးသလားအရေးကြီးတယ်ဆိုရင်တော့ဘာကြောင့်အရေးကြီးတယ်လဲ
ဟုတ်ကဲ့ပါဦးတမန်သားကြီးကျွန်တော်အမြင်ရဆိုရင်တော့မြန်မာနိုင်ငံရဲ့အခုလိုအခြေအနေမျိုးမှာ informed citizen တွေဖြစ်ဖို့ပို့လို့တော့မှအရေးကြီးပါသေးတယ် informed citizen တွေပို့ဖြစ်ဖို့လိုပါတယ်ဟလာအကြောင်းတစ်ခုကပါလဲဆိုတော့တစ်ဖက်မှာကျွန်တော်တို့သတင်းမှားတွေတခါလှုပ်ကြံသတင်းတွေပေါ့နော်အဲ့ဒါတွေကိုအုံနဲ့ကျင်းနဲ့အလုံးအရင်းနဲ့ဖြတ်နေတာတွေကအချိန်အဟုန်နဲ့ကိုရှိနေတာကအကြောင်းတစ်ကြောင်းဖြစ်ပါတယ်နောက်တစ်ခုမှကြတော့လည်းပဲဟလာသက်ဆိုင်ရာကုဒေတာမှာဘာတွေဖြစ်နေတယ်လဲတခြားဒေတာတွေမှာဘာတွေဖြစ်နေတယ်လဲနိုင်ငံတော်မှာဘာတွေဖြစ်နေတယ်လဲစတာတွေကိုအချိန်အမှန်ဖြစ်ပြက်မှန်အချက်လက်အမှန်အတိုင်းသိချာသိထားဖို့အရေးကြီးပါတယ်ပို့မှာတည်အချက်လက်တွေအချိန်တွေကိုသိရှိထားမှတည်တည်ချာချာဆုံးဖြတ်နိုင်မှာဖြစ်ပါတယ်ဒါမှသာလျှင်ကိုက informed citizen ဖြစ်မှာပေါ့နော်အခုတိုင်းဒီအရေးကြီးတဲ့ကိစ္စတွေကပေါ့ဆုံးဖြတ်နိုင်ဖြစ်မှာပေါ့ကျွန်တော်ဒီ2022ဒီဇင်ဘာလတုန်းကဒီ international media support ပေါ့ IMS အဖွဲ့ကထုတ်တဲ့စစ်တမ်းတစ်ခုမှာအဲ့ဒီမှာစစ်တမ်းမှာပါတဲ့လူတွေပြောထားတာကိုကျွန်တော်စင်ကာပူထဲမှာထည့်ရေးထားတာဖတ်လိုက်ရပါတယ်အဲ့ဒီမှာဒီချို့ပြောထားတာလေးကျွန်တော်နမူနာပြောပြချင်ပါတယ်တယောက်ကဘာပြောသလဲဆိုတော့တည်င်းဆိုတာကသူတို့အတွက်တည်ရေးရှင်ရေးကိစ္စပါပဲတဲ့တည်င်းဟာသူတို့အသက်ရှင်လူမျိုးခုအတွက်အထောက်အကူဖြစ်စေပါတယ်တဲ့ဒါတခုနောက်တယောက်ကကြတော့တည်င်းသည်တယောက်ယောက်ရဲ့ဘေးကင်းလုံခြုံရေးနဲ့ထပ်တူကြပါတယ်တဲ့တည်င်းကနေပြီးတော့ဟလာတခုခုဖြစ်လာတော့မယ်ဆိုရင်ကြိုတင်ပြင်ဆင်ထားဖို့အတွက်သိရနိုင်ပါတယ်တဲ့နောက်တယောက်ကကြတော့သူကဟလာလုံခြုံရေးတနေရာကတနေရာပြီးတော့ရွှေ့ပြောင်းနေရတာအဲ့တော့သူဇာတိမျိုးပေါ့သူမျိုးမှာဘာတွေဖြစ်နေတယ်လဲဟလာသူမိသားစုဘယ်လိုအခြေအနေရှိတယ်လဲဆိုတာကိုတည်င်းတွေကနေတစဉ်သူကသိအောင်လုပ်ပါတယ်တခါသူကတည်င်းဆိုတာကိုတည်င်းချက်လက်ဆိုတာကိုသူကဟလာတိုက်ခိုက်တဲ့တိုက်ပွဲတွေအကြောင်းတခါစစ်ကြောရေးပေါ့ဗျာဒါတွေနဲ့ပတ်သက်ပြီးတော့စစ်စေးမြန်းနဲ့အကြောင်းပြီးတော့နိုင်ငံရေးဒါတွေကိုသူကတည်င်းလို့သတ်မှတ်တယ်လို့ပြောထားပါဆိုတော့ဒီအရာတွေကိုကြည့်ရင်ဒီလက်ရှိမြန်မာနိုင်ငံပြည်ပခါကာလမှာဟလာတည်င်းတွေကိုသိဖို့ဟလာအခြေအနေမှန်တွေကိုသိဖို့ဘလောက်ရေးကြီးတယ်ဆိုတာအင်မတန်ပေါ်လွင်ပါတယ်ထင်ရှားပါတယ်ဒါကကျွန်တော်ခုပြောသွားတာကပြည်ပခါတို့နိုင်ငံရေးတို့နဲ့ပတ်သက်တာပဲရှိပါသေးတယ်ဂျန်နဲ့ဂျမ်းမာရေးစီးပွားရေးမိုးလေဝသစတဲ့နဲ့ပတ်သက်ပြီးတော့လေတည်င်းချက်လက်အမှန်တွေကိုသိမှာဆုံးဖြတ်ချက်အမှန်ကိုရွေးချယ်စဉ်းစားဆုံးဖြတ်နိုင်ပါပါခင်ဗျာ
ကျော်သိန်းပြောသွားသလိုကိုယ့်ရဲ့လုံခြုံရေးအတွက်လည်းဒါတော်တော်ကြီးဂရုစိုက်နေရတဲ့အချိန်ပေါ့ဒီလိုအချိန်မှာပုံမှန်သတင်းမီဒီယာကြီးတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့အညီတုံ့ပြန်နိုင်စွာရှိပါမလားအဲ့ဒီလိုအချိန်မှာကောလူမှုမီဒီယာတွေရဲ့သတင်းခန့်ကဏ္ဍကဘယ်လိုရှိနိုင်လဲ
ဟောနှစ်ပိုင်းပေါ့နော်သတင်းမီဒီယာတွေပုံမှန်တုံ့ပြန်နိုင်မလားလူမှုမီဒီယာတွေရဲ့ခန့်ကဏ္ဍဘယ်လိုရှိမလဲဆိုကျွန်တော်နှစ်ပိုင်းခွဲပြောရမယ်ထင်ပါတယ်တစ်ခုကပါလဲဆိုတော့လက်ရှိအခြေအနေမှာပုံမှန်သတင်းမီဒီယာကြီးတွေနဲ့လောကကန်ရတာအများကြီးခက်ခဲရှိပါတယ်။ဆိုတော့ကျွန်တော်ဒီနေ့မှာတခုပြောချင်တာကတော့အဲ့ဒီအခြေအနေအောက်မှာကိုပဲလူလူနေတဲ့သတင်းတွေအဖြစ်ပြက်တွေကိုအမှန်တိုင်းသိရှိအောင်စူးစမ်းပြီးတော့တင်ဆက်နေတဲ့သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားသတင်းတောက်တွေကိုကျွန်တော်အထူးပဲကြီးကျူးလိုပါတယ်။သူတို့ကခက်ခဲမျိုးကြဖန်ဆင်းနိုင်ခံရနိုင်တဲ့နှိမ့်ဆက်နိုင်ခံရနိုင်နောက်ဆိုအသက်သေးဆုံးခံရနိုင်တဲ့အဖြစ်ကိုကြုံနေရတဲ့အခြေအနေအောက်မှာလုပ်နေကြတာပါ။သူကစစ်တပ်ကဗျာသတင်းမီဒီယာသမားဆိုရင်သူကရန်သူလိုသဘောထားတာ။ကြာပွေစစ်စစ်နေမြန်ဖန်ဆင်းကြိုက်နဲ့တခါအဲ့လိုပဲအသက်ဆုံးရှုံးရတဲ့လူတွေရှိတယ်ဆိုတော့တရင်တော့အလုတ်ကဒီနှစ်ခေတ်မှာ impact and energy ကြီးတဲ့အလုတ်ပါဆိုတော့အဲ့ဒီအချိန်တွေအောက်မှာဒရင်းမီဒီယာကြီးတွေနဲ့မြန်မာနိုင်ငံရဲ့ဒေတာအသီးအသီးမှာသူတို့ဒီနောက်တွေမထားနိုင်ပါဘူးမထားနိုင်တဲ့ခါကျတော့မြေပြင်အချိန်တွေအမှန်တိုင်းကိုတရင်ရယူဖို့အတွက် impact ခက်ခဲပါတယ်အဲ့ဒီကြားတွေကပဲသူတို့စူးစမ်းပြီးတော့လုပ်နေကြတာပါအဲ့ဒါကြောင့်မို့လို့တစ်ဖက်မှာဒီလူမှုသတင်းစာဆရာပဲခေါ်ပြည်သူပြည်သားသတင်းသမားပဲခေါ်စသည်အားဖြင့် citizen journalist တွေရဲ့အခန့်ကဏ္ဍကတိတ်ကိုရေးကြည့်လာပါတယ်တချို့မြေပြင်အချိန်တွေဆိုရင်citizen journalist တွေကိုအားကိုးပြီးတော့သတင်းမီဒီယာကြီးတွေကတင်ဆက်နေကြရတာပါဆိုတော့ပြန်ပြီးတော့ဟလာစစ်စစ်ကြရတာတော့ရှိတာပေါ့ဒါကြောင့်လွတ်လပ်တဲ့သတင်းမီဒီယာရဲ့အခန့်ကဏ္ဍဒီချိန်မျိုးမှာပိုပြီးရေးကြီးပါတယ်အဲ့ဒါကိုကျွန်တော်အထူးသတိပြုစေချင်ပါတယ်ခင်ဗျဆိုတော့နောက်ဦးမောင်သားရဲ့နောက်မေးခွန်းတစ်ပိုင်းကတော့လူမှုမီဒီယာတွေရဲ့အခန့်ကဏ္ဍပေါ့နော
်ဟုတ်ကဲ့
လူမှုမီဒီယာရဲ့အခန့်ကဏ္ဍကမြန်မာနိုင်ငံမျိုးမှာလူမှုသတင်းရယူနိုင်ခွင့်အတွက်တိတ်ကို Jibawa, Gunabure, I'm a Sitema, who were through Sitan of the Dita Chau Loma, Facebook Boga, Facebook of Manning, Granger's own media, Sitan Chau Loma, Facebook, Eddie Didaga Luduye, Dinjaje, Dinjaje, Tika, Jin, Nin, Chi. I mean, Facebook Bow and Lumumia is Raga, Duga, Trentanari, Mahopu. La Trentanari Gandhi, through ten set the Rene, Luisigo, Pubio, Chitiman, Jana, Lumumia, Duga, Nilan Kumi, Topula. ဆိုတော့သတင်းထားတွေကတင်းတဲ့ဒင်းတွေကတော့စစ်စစ်ပြီးတာဖြစ်တဲ့အတွက်ဒါအတန်းတင်းကျွန်တော်တို့ကဒါအားကိုလို့ရတယ်ယုံကြည်လို့ရတယ်သိချလို့ရတယ်ဒါပေမဲ့လူမှုမီဒီယာမှာကလူတိုင်းသတင်းမှာဖြစ်နိုင်ဘာမှစစ်စစ်ဆရာမလိုဘဲနဲ့ဒီကျူးဆရာမလိုဘဲနဲ့ကောက်တင်လိုက်လို့ရဆိုတော့တင်းတဲ့သတင်းကိုစမ်းစစ်ဖို့လိုတယ်ဒီဥစ္စာကဟိုမျိုးကြီးမိုင်းမဲ့သူပြင်းတော့ရှယ်လုပ်တယ်လိုက် ye bare niama, she bare, two, three, two, three, jinaga, don't die in seva, but don't die in baby and I mare.
Okay, Jonodi, the Bawa be a niamale, anyone in system to call a bono, Jordan three, be a sanity. Not that the implant is sanity she. No, deep, deep, got chinny male, the data gun, the rain of poetia. Edilu the bomb ya sound ladala.
ကိုကျော်ကျော်သိနေလူမှုမီဒီယာတွေကိုကြည့်တဲ့အခါဘယ်လိုတွေ့ရလဲအဲလူဝန်နီစနစ်လို့ဟာမျိုးကတော့ဟိုသူတို့ကဒီအတိုင်းယူရဲ့ လူတည်နေတယ်လေလက်ရှိအခြေအနေကဘယ်လိုရှိနေတယ်လဲရှေ့မှာဘယ်လိုဖြစ်လာနိုင်လဲဆိုတာကိုတိတိကျကျလိုက်ပြီးတော့စစ်စစ်ကြည့်မယ်ဆိုရင်ကျွန်တော်တို့ခံမှန်းနိုင်တယ်သိနိုင်တယ်ဒါကိုပဲခုနကဥဒမုံတန်ပြောသလိုတင်ကြိုဒီပေးချက်လို့အာလီဝန်နင်းစနစ်ကိုပြောချင်တယ်ပြောလို့ရတာပေါ့နော်တိတိကျကျအရေးတော့ဒီလိုမျိုးတော့လုပ်နေတာတော့မရှိဘူးသို့တော့တိတိကျကျစစ်စစ်မှုမှုလိုက်ကြည့်ခြင်းအပြင်ဟလာ ကနေပြီးတော့ဘယ်လိုတုံ့ပြန်လှုပ်ဆောင်သင့်တယ်လဲဆိုတဲ့လှုပ်ဆောင်ဖို့ကွတ်တွက်ကိုရွေးချယ်လို့ရနိုင်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗျာ
နောက်ဆုံးမိန့်ခွန်းလေးပေါ့နော်အဲကျွန်တော်တို့လုံခြုံရေးအတွက်အသုံးချတာလည်းရှိလာပြီဆိုတဲ့အခါကျတော့ပုံမှန်သတင်းမီဒီယာတွေအနေနဲ့ပေါ့နော်ဒီမြေပြင်အခြေအနေနဲ့ညီပဋိပက္ခအခြေအနေနဲ့ညီပူပြီးကောင်းအောင်လုပ်နိုင်ဖို့ဘာတွေလုပ်ရင်ကောင်းမယ်လို့ဦးကျော်ကျော်သိန်းထင်မြင်တယ်လေ
ဟုတ်ကဲ့လုံနိုင်လို့ရတာတော်များများရှိပါတယ်ကျွန်တော်ပထမဆုံးပြောချင်တာကအခုချိန်မှာသတင်းမီဒီယာပေါ် trust လို့ခေါ်တဲ့ယုံကြည်မှုလူတွေယုံကြည်မှုပြောကြနေတယ်အဲ့ဒါပြန်တိဆောက်ရပါမယ်တိဆောက်ဖို့တဲ့တင်နာတစ်ခုလည်းလုံးလို့မရပါဘူးအားလုံးဝိုင်းပြီးတော့လုပ်ရပါလက်ရှိအခြေအနေကပဋိပက္ခအခြေအနေဆိုတဲ့အခါကျတော့ကိုတင်ပြမဲ့တဲ့ရင်ကိုမတင်ပြခင်တိတိချာချာစစ်စစ်ဖို့လိုပါတယ် fact checking ပေါ့နော်စစ်စစ်ဖို့လိုပါတယ်ထက်ခါထက်ခါစစ်စစ်ပါအပြန်အလှန်စစ်စစ်ပါနောက်တော့လက်တွေ့လက်ရှိမြေပြင်အခြေအနေကိုခင်ဟတ်တဲ့တဲ့ရင်တွေဖြစ်ဖို့လိုပါတယ်လွတ်လပ်တဲ့တဲ့ရင်မီဒီယာရဲ့လွတ်လပ်မှုနဲ့တိချာတည်ရှိမှုကိုထိမ့်သိမ်းထားဖို့လိုပါတယ်အမားနဲနိုင်တယ်များနဲအောင်တင်ပြဖို့လိုပါတယ်အမားပါသွားရင်လည်းပဲချက်ချင်းပြင်ဆင်ပြီးတော့တောင်းပန်ဖို့လိုပါတယ်ကျွန်တော်မြင်တာကစာနယ်ဇင်းပညာဟလာတဲ့ရင်ပညာjournalism ဆိုတော့ကိုလိုတလို့အတိပဲကောက်ယူပြီးတော့ကြိုးဆွဲလို့ရတယ်။တုံဝေပညာမျိုးမဟုတ်ပါဘူး။ဒါပြင်ရှေးရိုးဆွဲဟလာအယူဟောင်းနီလန်ဟောင်းတွေအတိုင်းတသင်တိကင်ဆွဲပြီးလုပ်ရတယ်လို့မျိုးလည်းမဟုတ်ပါဘူး။ဒေမီဒီယာရဲ့အဓိကလူကခုနပြောခဲ့တဲ့ဟလာ inform citizen ဖြစ်ဖို့လိုရတဲ့အလို့ဖြစ်တယ်။အဲ့ဒီအတွက်သတင်းမီဒီယာတွေနဲ့သတင်းမီဒီယာသမားတွေကို၌ကမျက်စိပိတ်နားပိတ်တွေတစ်ဖက်ပိတ်တွေဘာပိတ်ညာပိတ်တွေသူများပါးစပ်နဲ့လမ်းဆုံးတဲ့လူတွေမဖြစ်ဖို့လိုပါတယ်။ကျွန်တော်ကြံပေးချင်တာကဒေမီဒီယာရဲ့စီမင်းစည်းကမ်းနဲ့မူတွေပေါ်မှာအခိုင်အမာရပ်ပါသို့သောကြော့ပြောင်းပါစေ။ဂျင်ပတ်ကျဲပါကိုကိုကိုပိတ်မထားပါနဲ့။အမြဲဖွင့်ထားပါ။သူများပါးစပ်နဲ့လမ်းမဆုံးပါစေနဲ့။အတော်မြင်ရှိပါ။အုံနောက်ကြီးပါ။ကိုတင်ပြမဲ့တဲ့ရင်ကိုစစ်ပါ၊ပြန်စစ်ပါ၊အထက်ထက်စစ်ပါ။တိုင်းပြည်နဲ့လူထုကောင်းကောင်းကျိုးကိုကိုကျွမ်းကျင်တဲ့သဘောပန်းကြောင်းပညာနဲ့တတိယပြင်ကို professional နဲ့အထောက်အပြုကျင်နေဆိုရင်အဲ့လိုကြိုးစားပါ။ဆိုတော့ကျွန်တော်ချက်ပေးချင်တာတော့များတော့များပါတယ်။ဒါပေမဲ့အဲ့ဒါလေးတွေချက်ပေးချင်ပါတယ်ဥတော်တိုင်းရဲ့ဒီလိုတွေလုပ်လို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲကျေးဇူးအများကြီးတင်ပါတယ်ကိုကျော်အသိရေနော်
ဟုတ်ကဲ့ပါကျွန်တော်ကလည်းကျေးဇူးတင်ပါတယ်ခင်ဗျဟ
ုတ်ကဲ့အခုကျွန်တော်တို့သတင်းမီဒီယာဒီမိုကရေစီနဲ့ပဋိပက္ခအကြောင်းကိုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ online collection လည်းဖြစ်ပြီးဗီဒီယိုရဲ့အရင်ဝိုင်းတော်တော့ဖြစ်တဲ့ကျော်ကျော်အသိဖြစ်ပါတယ်ကျွန်တော်တို့
ဦးတင်မောင်သားဘတ်စင်တင်ဆက်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပိုင်းကမ္ဘာအစည်းအဝေးကိုကြီးစုနားတော်တာဆင်ခဲ့ရတာပါ VOA ရဲ့တနင်္ဂနွေနေ့မနက်ဖက်အတန်လွင်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်မကြာမီပဲဘတ်စင်ကန္တာတွေကိုဆက်လက်ထုတ်လွှင့်ပေးပါအောင်မယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးငယ်ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တနင်္ဂနွေနေ့မတ်တပ်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရေဒီယိုအတန်လွင့်အစီအစဉ်တွေကိုတော့လိုင်းနိုမီတာ25 kHz 12113ညလိုင်းနိုမီတာ41 kHz 9413ညလိုင်းနိုမီတာ58 kHz 9805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်တွေကိုတင်ပြပေးအောင်မှာဖြစ်ပါတယ်အခုပထမအဆုံးအနေနဲ့ကတော့အာရှနိုင်ငံရဲ့အစီအစဉ်ကိုတင်ပြပေးပါမယ်။ဖိလစ်ပိုင်သမ္မတမာကိုရဲ့အမေရိကန်ခီးစဉ်နဲ့ကမ်ဘောဒီးယားရွေးကောက်ပွဲအကြောင်းတွေကိုဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာကျွန်တော်ကပဲတင်ပြပေးပါမယ်။ဖိလစ်ပိုင်သမ္မတမာကိုစ်ဂျူနီယာဟာဧပြီလ30ရက်နေ့ကနေစတင်ခဲ့ပြီးမေလ4ရက်နေ့အထိ4ရက်ကြာအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းသမ္မတဂျိုးဘိုင်ဒန်အပါအဝင်အမေရိကန်အစိုးရထိပ်ပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံခဲ့ပါတယ်။သမ္မတဘိုင်ဒန်ကတော့ဖိလစ်ပိုင်အတွက်အမေရိကန်ရဲ့လုံခြုံရေးအစီအစဉ်အနေနဲ့ပတ်သက်ပြီးထပ်မံကတိပြုပြောကြားခဲ့ပါတယ
်။ဖိလစ်ပိုင်ရဲ့တောင်တရုတ်ပင်လယ်ကိုအကာအကွယ်ပေးသွားဖို့အမေရိကန်ရဲ့ဆုံးဖြတ်ချက်ဟာဆက်လက်ပြီးအခိုင်အမာရှိနေပါတယ
်။ဒါအပြင်တရားဥပဒေစိုးမိုးမှုနဲ့ဒီမိုကရေစီတန်ဖိုးတွေကိုကာကွယ်ဖို့ဒါအပြင်နှစ်နိုင်ငံကုံသွယ်ရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ရေးတွေကိုလည်းလှုပ်ဆောင်သွားဖို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ
် Geopolitical issues that have made the region
ဖိလစ်ပိုင်သမ္မတမာကိုစ်ကလည်းတောင်တရုတ်ပင်လယ်ပြင်နဲ့အာရှပစိဖိတ်ဒေသအတွင်းတင်းမာမှုတွေမြင့်တက်လာနေချိန်မှာဖိလစ်ပိုင်ဟာကမ္ဘာပေါ်မှာပထဝီနိုင်ငံရေးအရအရှုပ်ထွေးဆုံးနေရာမှာရှိနေကြောင်းနဲ့သူရဲ့ခီးစဉ်အတွင်းဒီကိစ္စကိုအဓိကဆွေးနွေးဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်ဟာအရှေ့တောင်အာရှအတွင်းအမေရိကန်စစ်ခန်းအများဆုံးနဲ့အမေရိကန်စစ်အင်အားအများဆုံးချထားခွင့်ပြုတဲ့နိုင်ငံဖြစ်ပါတယ်။လောလောဆယ်အမေရိကန်စစ်ခန်းအသုံးပြုခွင့်ကို6နေရာမှာခွင့်ပြုထားပါတယ်။ဖိလစ်ပိုင်ဟာတရုတ်နဲ့ပင်လယ်ပြင်ပိုင်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်။သမ္မတမာကိုစ်ဂျူနီယာဟာသူ့အဖေသမ္မတမာကိုစ်နဲ့အတူအမေရိကန်သမ္မတရီဂန်လက်ထက်ကအင်ဗျူတော်ကိုတစ်ခေါက်ရောက်ခဲ့ပူပါတယ်။သုံးသပ်သူတွေကတော့အမေရိကန်အစိုးရဟာလက်ရှိဖိလစ်ပိုင်သမ္မတမာကိုစ်ကိုသူ့အဖေတုန်းကလိုပဲကြောတောက်နောက်ခံပေးထားတဲ့ဆက်ဆံရေးကိုပြန်လည်ထူထောင်နေတယ်လို့ဝေဖန်ပြောဆိုပါတယ်။စစ်အေးခေတ်ကာလတုန်းကသမ္မတဖာဒီနန်မာကိုစ်ဟာကွန်မြူနစ်တွေကိုစန့်ကျင်နှိမ်နင်းခဲ့သလိုအမေရိကန်အစိုးရကလည်းသူ့ကိုကွန်မြူနစ်ပြန်ပွားမှုကိုဟန်တားရမှာအတုံးဝင်တယ်လို့ရှုမြင်ခဲ့ပါတယ်။ဒါအပြင်ဗီယက်နမ်စစ်ပွဲကာလအတွင်းမှာလည်းဖိလစ်ပိုင်မှာရှိတဲ့စစ်စခန်းနှစ်ခုကိုအမေရိကန်ကအသုံးပြုခဲ့ပါတယ်။အခုအခါမှာလည်းတားပစ်သူမာကိုစ်ဂျူနီယာသမ္မတဖြစ်လာချိန်မှာအာရှပစိဖိတ်ဒေသအတွင်းစီးရင်အားကြီးထွားလာနေတဲ့တရုတ်ကိုတံပြန်ဖို့အတွက်အမေရိကန်ဟာဖိလစ်ပိုင်နဲ့ပိုမိုနီကတ်စွာဆက်ဆံလာပြန်တယ်လို့သုံးသပ်ပြောဆိုကြပါတယ်။1986ခုနှစ်မှာသူ့ရဲ့ဖခင်ဖြစ်သူအာနာရှင်မာကိုစ်ကိုလူဒုကတော်လန်ဖြုတ်ချလိုက်ချိန်မှာလက်ရှိသမ္မတမာကိုစ်ဟာအသက်28နှစ်အရွယ်သာရှိသေးပြီးအမေရိကန်စစ်လေရင်နဲ့မိသားစုနဲ့အတူအမေရိကကိုထွက်ပြေးလာခဲ့တာဖြစ်ပါတယ်။သူ့အဖေသမ္မတမာကိုစ်လက်ထက်ကအတိုက်အခံနိုင်ငံရေးသမားတွေတည်င်းတောက်တွေလူ့အခွင့်အရေးလှုပ်ရှားသူတွေကိုဖမ်းဆီးနှိပ်စက်တပ်ဖြတ်ခဲ့တာတွေရှိခဲ့ပြီးထောင်ထဲချီတဲ့လူအခွင့်အရေးချိုးဖောက်ခံရသူတွေကိုရော်ကျေးပေးဖို့တရားရုံးကဆုံးဖြတ်ထားတာကိုမလိုက်နာတဲ့အတွက်သမ္မတမာကိုစ်ဂျူနီယာအပါအဝင်သူ့မိသားစုဝင်တွေဟာတရားရုံးအမိန့်ကိုမလိုက်နာတဲ့အမှုနဲ့အမေရိကန်တရားရုံးမှာရင်ဆိုင်နေရဆဲဖြစ်ပါတယ်။အခုလိုအခြေအနေမှာပဲနောက်ထပ်အရှေ့တောင်အာရှနိုင်ငံတစ်နိုင်ငံဖြစ်တဲ့ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်။ ရွေးကောက်ပွဲကျင်းပမယ်ဆိုပေမဲ့ကမ်ဘောဒီးယားမှာအတိုက်အခံပါတီတွေမရှိဘူးဖြစ်နေပါတယ်ကမ်ဘောဒီးယားမှာအာဏာကိုတူတဲ့38နှစ်ကြာတင်းတင်းကြပ်ကြပ်ချုပ်ကန်ထားတဲ့ဝင်ကြီးချုပ်ဟွန်ဆန်ရဲ့ကမ်ဘောဒီးယားပြည်သူပါတီ CPP တပါတီတည်းပဲအဓိကရှိပါတယ်ကမ်ဘောဒီးယားမှာအဓိကအတိုက်အခံပါတီကြီးဖြစ်တဲ့ကမ်ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ကို2018ခုနှစ်တုန်းကဝင်ကြီးချုပ်ဟွန်ဆန်အစိုးရကဖျက်သိမ်းခဲ့ပြီးပါတီခေါင်းဆောင်တွေကိုလည်းဖမ်းဆီးခဲ့ပါတယ် CNRP ဟာထင်ရှားတဲ့အတိုက်အခံခေါင်းဆောင်ဆမ်ရန်စီရဲ့ပါတီနဲ့မဟာမိတ်ဖြစ်တဲ့လူ့အခွင့်အရေးပါတီနှစ်ပါတီပေါင်းထားတာဖြစ်ပါတယ်ဆမ်ရန်စီဟာပြပကိုထွက်ပြေးတင်းရှောင်နေရပါတယ် CNRP ကိုဖျက်သိမ်းပြီး2018ခုနှစ်မှာရွေးကောက်ပွဲလုပ်ခဲ့ပါတယ်ဝင်ကြီးချုပ်ဟွန်ဆန်အပြတ်အသတ်နိုင်ပြီးဝင်ကြီးချုပ်ဖြစ်လာပြန်ပါတယ်ဒီရွေးကောက်ပွဲကိုတကောင်တည်းပြိုင်တဲ့မြင်းပြိုင်ပွဲလို့တချို့သတင်းတွေမှာတင်စားဖော်ပြပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်ဟွန်ဆန်ဟာလာမယ့်ဇူလိုင်လ23ရက်နေ့ရွေးကောက်ပွဲပြီးလို့အစိုးရသစ်ပေါ်လာရင်သူအနားယူတော့မယ့်သဘောမျိုးမတ်လတဲ့တုန်းကပြောဆိုခဲ့ပါတယ်။သူ့နေရာမှာဆက်ခံမဲ့သူကတော့သူ့ရဲ့သားဖြစ်သူဗိုလ်ချုပ်ကြီးဟွန်မနက်ဖြစ်တယ်လို့တုံ့တက်ပြောဆိုနေကြပါတယ်။ဝင်ကြီးချုပ်ဟွန်ဆန်ရဲ့ CPP ပါတီကလည်းဟွန်မနက်ကိုဝင်ကြီးချုပ်နေရာအတွက်ကိုယ်စားလှယ်လောင်းအဖြစ်တင်မြှောက်မယ်လို့2021ခုနှစ်ကတည်းကပြောဆိုထားပါတယ်2018ခုနှစ်တုန်းကဖမ်းဆီးထားခဲ့တဲ့အတိုက်ခံ CNRP ရဲ့ဥက္ကဋ္ဌခင်ဆိုခါကိုတော့ပြီးခဲ့တဲ့မတ်လ3ရက်နေ့တုန်းကထောင်ဒဏ်28နှစ်ချလိုက်ပါတယ်ဒီလိုအခြေအနေတွေကြောင့်ကမ်ဘောဒီးယားမှာလာမယ့်ဇူလိုင်လ23ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲဟာအမေရိကန်သားဖြစ်ပြီးဝင်ကြီးချုပ်ဟွန်ဆန်နဲ့ CPP ကိုထောက်ခံကြောင်းမဲပေးတဲ့ပွဲသာလျင်ဖြစ်လိမ့်မယ်လို့တုံ့တက်ပြောဆိုတာတွေရှိကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ဖြစ်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်။မြန်မာနိုင်ငံနဲ့အိန္ဒိချင်းထိုင်းနိုင်ငံကြားအဓိကကုန်သွယ်ရေးလမ်းဟာမြန်မာနိုင်ငံဘက်ကတိုက်ပွဲတွေဖြစ်နေတာကြောင့်ပုံမှန်သုံးလို့မရဘဲနှစ်နိုင်ငံကုန်သွယ်ရေးနှေးကွေးနေရပါတယ်။စံစည်းကတော့ဒကြံကလေးကဇက်တိုက်မြင့်တက်လာနေပါတယ်။ဒီတစ်ပတ်လဲစံတိတ်ကိုကျပ်15,000အကြာဈေးတက်သွားပါတယ်။ဒီလိုသတင်းတွေအပြင်တစ်ပတ်အတွင်းလေယာထွက်ကုန်သီးနှံနေဈေးအတက်ကျပါတယ်ဖြစ်ခဲ့ပါတယ်။ဒီလိုသတင်းတွေကိုလေယာစီးပွားသတင်းမှာ Farmer Time မီဒီယာကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးမွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လေယာစိုက်ရွေးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့သူကျမမေဇဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာလမ်းမိုင်းလုံခြုံရေးကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်မှုနှေးကွေးနေတဲ့သတင်းနဲ့ဆက်ကြည့်ပါမယ်။ထိုင်းမြန်မာအဓိကကုန်သွယ်နေတဲ့မြောက်ရီကွန်ကရစ်အာရှလမ်းမိုင်းလုံခြုံရေးအခြေအနေတည်ငြိမ်မှုမရှိတဲ့အတွက်မြောက်ရီနယ်စပ်ကုန်သွယ်ရေးကနှေးကွေးနေတယ်လို့ပို့ကုန်လုပ်ငန်းရှင်တွေကပြောပါရယ်။မြောက်ရီကွန်ကရစ်အာရှလမ်းမိုင်းနေမှာမြောက်ရီကုန်သွယ်ရေးဆုံးမပါတိုက်ပွဲတွေမကြာခဏဆိုလိုဖြစ်ပွားနေတာကြောင့်ကုန်ကားတွေဖြတ်တန်းသွားလာခွင့်မရလို့ကုန်သွယ်မှုတွေရပ်တန့်ခဲ့ရတာပါ။ဒါအပြင်တိုက်ပွဲမဖြစ်ပွားခြင်းကိုစောင့်ဆိုင်းသွားလာရတဲ့အတွက်ကုန်တယ်မှုကထင်တလို့မပေါက်ရောက်ဘူးလို့အမိမဖော်လို့တဲ့ကုန်လုံခွဲရှင်တူကပြောပါရယ်မြောက်ရီမဲဆောက်ချစ်ကြီးတရာကို2023ခုနှစ်ဇန်နဝါရီလကပြန်လည်ဖွင့်လှစ်ပေးခဲ့ခြင်းမှာထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကနေ့စဉ်ကားစီးရာနယ်ချီကုန်တယ်မှုရှိခဲ့ပေမဲ့အဲ့နောက်ပိုင်းမှာတော့ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးကရပ်တန့်သွားလိုက်ပြန်လည်ပတ်လိုက်နဲ့မတိမငြိမ်ဖြစ်နေတာပါတချံပြီးဧပြီ20ရက်နေ့နောက်ပိုင်းကလည်းလန်ကီဘိုက်အချိန်တွေစိတ်ချရတာအပါအဝင်အမျက်ခုံကိစ္စတွေနှောင့်နှေးကြံ့ကြာနေရကြောင်းပြည်တွင်းလေယာထွက်ကုန်အမဲတို့ထိုင်းနိုင်ငံဘက်တင်ပို့မှုရပ်တန့်ခဲ့ရတယ်လို့လည်းကုန်တယ်တွေကပြောပါတယ်ဒီလိုနှောင့်နှေးမှုတွေကြောင့်ပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်ပစ္စည်းတွေပုံတိုးပျက်စီးကုန်ရပြီးကုန်တယ်တွေအနေနဲ့ဆုံးရှုံးမှုတွေရှိခဲ့တယ်လို့တောင်သူတွေလည်းဈေးနေဝယ်ခံရတာတွေကြုံခဲ့ရတယ်လို့ဆိုပါတယ်
မြန်မာတည်ရဲ့ဒီဈေးကောင်းရရှိပေမဲ့တင်ပို့မှုဈေးမြင့်တက်နေပါဗျ။တရုတ်နိုင်ငံကိုတင်ပို့နေတဲ့မြန်မာတည်ရဲ့ဒီတွေဈေးကောင်းရရှိနေပေမဲ့တင်ပို့မှုဈေးတွေမြင့်တက်နေတဲ့အတွက်တွက်ချေကိုက်မှုနေပါနေရလို့မူဆယ်တရ 95% ကုန်တယ်တွေကပြောပါဗျ။တ
တရုတ်နိုင်ငံအတွင်းကတင်ပို့တဲ့ကာကခနှုန်းတွေညစ်တက်နေတာပါဝင်အကောက်ခွန်နဲ့တခြားဝန်ဆောင်မှုကုန်ကြမ်းစည်းတွေညစ်တက်နေတာပါဒါကြောင့်မူဆယ်ကွန်တင်ပို့မဲ့တရက်ဒီတွေကိုအရင်အတွက်မပြည့်စည်စေဖို့အတွက်စနစ်တကျထုတ်ပို့ပြီးဈေးနှုန်းမြင့်တင်ရောင်းချကြဖို့မူဆယ်နဲ့ဆက်ကွန်တွေကတိုက်တွန်းထားပါတယ်တရုတ်နိုင်ငံအတွင်းကဝင်ခွင့်ရတဲ့ကားသားစာခအနေနဲ့16ကီလိုပါတဲ့တရက်ဒီတချင်ကိုပြန်မြ3000ကနေ5000ကျပ်ခတ်ပေးရတယ်လို့မူဆယ်တရက်5မိုင်ရှိခွာညိုတစ်တီပွဲရုပ်ပိုင်ရှင်ဦးဆိုင်ခင်မောင်ကပြောပါတယ်တရုတ်နိုင်ငံဘက်ကျန်ဝမ်သိန်းချန်ဟော့ရောင်းဌာနဝင်အတွင်းကိုတရက်ဒီတချင်ရောက်ရှိဖို့အတွက်ကုန်ကြစည်းရက်ကအနည်းဆုံးတရုတ်ယွမ်ကို15ယွမ်လောက်ကုန်ကြနေရပါလရှိမူဆယ်20တရက်ဒီစည်းကွက်မှာအရေးသွေးကောင်းစိန်တလုံးထိဆ16ကီလိုတချင်ကိုတရုတ်ယွမ်ငွေ130ကနေ140ပုံမှန်ရင်သွေးရှိတဲ့တရက်ဒီတွေကတော့16ကီလိုတချင်ကိုယွမ်100ကနေ120အဲ့မစွတ်တဲ့အလုပ်ဒီတွေကတချင်ကို45ယွမ်ကနေယွမ်80ပေါက်စီရှိတယ်လို့ခွာညိုတတိပွဲယုံကထုတ်ပြန်ထားပါတယ်ပြင်သွင်းမှာတော့စိန်တလုံးတရက်ဒီတလုံးကိုခြံပေါက်စီ300ကနေ900ကျပ်အထိဈေးပေးဝယ်ယူနေကြတယ်လို့တရက်ခြံပိုင်ရှင်တွေကပြောပါတယ်ခုနှစ်မြန်မာနိုင်ငံမှာတရက်ဒီအဆွဲနှုတ်ကျဆင်းနေပါတယ်ပြီးခဲ့တဲ့ရက်က data ချို့မှာလင်ပြင်းမုန်တိုင်းတွေတိုက်ခိုက်ခဲ့တဲ့အတွက်တရက်ပင်တွေနဲ့တရက်ဒီတွေကြွေကျပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ပါတယ်မြန်မာစိန်တလုံးတရက်ဒီတွေကိုတရုတ်နိုင်ငံကအဓိကတင်ပို့နေပြီးစကားဘူးနိုင်ငံကိုလည်းတင်ပို့နေတာပ
ါ BNN နိုင်ငံကိုမြန်မာတရားတန်ချိန်6000ခန့်တင်ပို့ထားပါတယ်အခုနှစ်မှာ BNN နိုင်ငံကိုမြန်မာတရားတန်ချိန်6000လောက်တင်ပို့ထားတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါရယ်လက်ရှိမှာမြန်မာတရားကိုတရားမကြိတ်ခင်ကြိုတင်စာချုပ်စနစ်နဲ့ BNN နိုင်ငံကအများဆုံးဝယ်ယူနေတာဖြစ်ပါတယ
် BNN ကိုကျွန်တော်တို့အခုထပ်မရောင်းနိုင်ဘူးလေကျွန်တော်တို့ဟောဒီကြံကြိတ်တဲ့ຢာပြည်ကလည်းပြီးသွားပြီဒီကြံဟိုကြိတ်တာတွေဆက်တော်တော်များများအလုံးရက်ကုန်ကြပြီအဲအဲ့ကြတော့ဟို BNN ကိုပို့မယ်ပြုမယ်ဆိုတဲ့ဟာတွေကလည်းအဲ့လိုပေါ့မကြိတ်ခင်ကြီးကကြိုရောက်ထားတဲ့ဟာတွေကိုပေးနေတာ။ဟောနောက်ထပ်တော့ဟို contract တော့မလုပ်ရသေးဘူးပေါ့နော်။နောက်နေ့အတွက်တော့မလုပ်ရသေးဘူးပေါ့။မလုပ်ရသေးဘူးဆိုတဲ့အကြောင်းရင်းကလည်းအဲ့လိုပေါ့။အဲနိုင်ငံတော်ကလည်းကျွန်တော်တို့ကဒီဟိုပါပေါ့ export လုပ်ရင်ညာတဲ့ဝင်ငွေပေါ့နေ65 35နဲ့အဲ့လိုတွက်ပြီးတော့လဲခံရတယ်ဆိုတော့လည်းအဲအခုနောက်ထပ်တော့ဗမာဟိုပါပေါ့ contract အတိတ်မလုပ်သေးဘူးပေါ့
။အခုနှစ်မှာဝေးပလဲတရားစက်ရုံနဲ့တန်တော်ဦးတရားစက်တို့က BNN နိုင်ငံကိုတရားတန်ချိန်6000ခန့်တင်မှုရောက်ချနေတာဖြစ်ပါတယ်စစ်တပ်ကအာဏာမသိငင်ကပြည်ပကနေ re-export တရားတင်သွင်းခွင့်ကိုတော့စစ်ကောင်စီကပိတ်ပင်ထားပါတယ်လက်ရှိကမ္ဘာဈေးကွက်မှာတရားဈေးတွေမြင့်တက်နေလို့မြန်မာပြည်ရင်းဈေးကွက်မှာလည်းဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ
်ကမ္ဘာတရားဈေးလည်းတက်ပါတယ်ပြည်တွင်းမှာလည်းကျွန်တော်တို့က export ထွက်ထားတော့ပြည်တွင်းမှာလည်းလက်ကြံတော်တော်နည်းနေတယ်။ဒီလက်ကြံလည်းနည်းနေလို့အားလည်းကမ္ဘာတရားဈေးရတယ်တက်လာတယ်ဆိုတော့ဒီပြည်ကလည်းဒါနောက်ဆုံးပိတ်ရောင်းဝယ်ဖြစ်သွားတဲ့ဈေးဆိုရင်အဲဒီ3195ဘောတော့အဲ့ဒါတိတ်ရောမှတ်သေးပေါ့
။နောက်ဆုံးကောက်ရတဲ့ဈေးတွေကအခုနှစ်မှာပြည်တွင်းတရားထုတ်နိုင်မှုကတန်ချိန်4သိန်းနီးပါးအထိရှိမယ်လို့မြန်မာနိုင်ငံတရားနယ်ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ်။လက်ရှိကမ္ဘာတရားဈေးကမှာတော့တရားတန်ကို912ဒေါ်လာအထိဈေးနှုန်းတွေမြင့်တက်နေတဲ့အတွက်ပြည်တွင်းဈေးကွက်မှာလည်းတရားတစ်ပိတ်တာကို3195ကျပ်အထိဈေးနှုန်းတွေလိုက်လံမြင့်တက်နေပါတယ
်အခုစပီးဧပြီ26ရက်ကနေမေလ2ရက်အထိဈေးကွက်အတွင်းအသက်ကျနေပြီဖြစ်သွားတဲ့လေယာထွက်ကုန်သီးနှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်တကြံပြီးကာလကလေးကစတိုက်နှစ်သက်လာခဲ့တဲ့ဆန်ဈေးတွေကလည်းအခုတစ်ပတ်မှလည်းတအိတ်ကို7000ကနေ9000ကျားဈေးထမင်းမြင့်သက်လာပါဗျ။မင်းနေရဲ့နေရန်ကုန်ဝါတိုင်းကုန်စည်တိုင်းပေါက်ဈေးရဖြာပုံပေါ်ဆန်က8500ကနေ16000ကျပ်။ညောင်မြပေါ်ဆန်ကတအိတ်ကို9000ကျပ်။နေရဒေသနဲ့အရေးသွေးပုံမူတည်ပြီးကြားပြန့်ရှင်တအိတ်ကို8500ကနေ9200ကျပ်။ခွန်နီဆန်က9000ကနေ9600ကျပ်။ရက်90ဆန်က6400ကနေ9000ကျပ်တီးထက်ဆန်ကအနိုင်ဆုံး9400ကနေအမြင့်ဆုံး9900ကျပ်အထိအသီးသီးပေါက်ဈေးရှိနေပြီးလက်ရှိမှာဆန်အမျိုးအစားအလုံးကြီးပါဈေးထက်မှမြင့်တက်လာတာပါကုန်တယ်ပွဲစားလောက်လက်တွေရဲ့ဈေးစွန်းတင်မှုကြောင့်ဆန်ဈေးကတောင်းလျှောက်မြင့်တက်နေတာလို့သုံးသပ်မှုလည်းရှိနေပါတယ်မကြာမီမိုးကလည်းရောက်ရှိလာတော့မှဖြစ်ပြီးမိုးသွင်းမှာလေထုအတွင်းရင်ငွေ့အစိုးတက်များလာမှဖြစ်လို့လောင်စံတွေမတက်ပြစီနိုင်တာကြောင့်မိုးမများခင်မှာလောင်စံတွေအများပြထုတ်ရောက်လာနိုင်ခြေရှိတယ်လို့တော့ကုန်တယ်တွေကသုံးတက်ထားကြပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနေ့ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
ခုကတော့ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင် गे ရာဖြစ်ပါတယ် VOA American အသံရဲ့တင်းငွေနေမနဲ့ပဲအသံလွင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍကဏ္ဍတစ်ခုဖြစ်တဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ပြပါဦးမယ်ပုံမဆိုးဝါလာတဲ့တစ်တော့ပြုံးတီးမှုတွေကိုတိုက်ဖြစ်တဲ့နေရာမှာကင်ညာနိုင်ငံကတော့လာမဲ့9နှစ်တာကာလအတွင်း2030ပြည်နှစ်အလွန်မှာတစ်ပင်ပေါင်း15ဘီလီယံအထိစိုက်ပျိုးဖို့ရည်မှန်းဆောင်ရွက်နေပါတယ်လူတိုင်းကိုယ်အသက်နဲ့ညီမျှတဲ့အရေးအတွက်အတိုင်းတစ်ပင်စိုက်ဖို့လှုံ့ဆော်မှုဆောင်ရွက်နေကြတာဖြစ်ပါတယ်ဒီအကြောင်းကိုဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာနားလောင်ကဆက်ပြီးပြောပြမှာပါ
ရသည်ဖောက်ပြန်မှုကြောင့်ပိုးပြီးတော့ဆိုးဝါးပျက်စီးလာနေတဲ့ဇီဝကေယစနစ်ကိုပြန်လည်ထိန်းသိမ်းနိုင်ရေးကြိုးပမ်းနေကြတဲ့နေရာမှာကင်ညာနိုင်ငံကီတူဝီကောင်းနေတဲ့ပြည်သူတွေထက်ပိုးပြီးတော့ထင်ရှားစွာဆောင်ရွက်တဲ့နေရာတော့မတွေ့သေးပါဘူးအာဖရိကတိုက်ရှေ့ပိုင်းမှာသုံးနေကြမိုးကောင်ရေရှားမှုနဲ့ရင်ဆိုင်နေရတဲ့နိုင်ငံတွေကင်ညာနိုင်ငံလည်းပါပါတယ်ရေနေသတ္တဝါတွေနဲ့လှုပ်ရှားနေပြီးတော့တစ်နှစ်ပတ်လုံးရေတွေစီးဆင်းနေခဲ့တဲ့ဒီမြစ်ဟာအခုတော့လုံးဝခန့်ချောက်သွားပါပြီအရင်တုန်းကတော့ဒီမြစ်ထဲရေရှမ်းလို့တစ်ဖက်ရွာကိုကူးလို့မရတာကိုတော့ဒေသခံတွေမှမိနေပါသေးတယ်။အခုလိုရေတွေခန်းချကုန်တာမစင်မချင်းတစ်ပင်တွေခုတ်ကြလို့ဖြစ်တယ်လို့ဒေသခံတွေကပြတင်းပြောဆိုပါတယ်။အိမ်သုံးရေအတွက်မြစ်ထဲမှာရေရင်တူဖို့ကြိုးစားနေတဲ့ပီတာခခိုက်ကအခုလိုပြောပါတယ
်။ဟုတ
်အရင်တုန်းကဆိုရင်တခါတလေလူတွေဖြတ်ကူးလို့မရအောင်ရေတွေမြင့်တက်လာတတ်ပါတယ်။ဒါပေမဲ့တစ်တော့ပြုံးတိမှုတွေထိမရအောင်ဖြစ်လာတဲ့အခါမြစ်ရည်တွေခန်းချောက်လာပြီးအခုဆိုရင်မြစ်ချေမှာ9ပေ10ပေလောက်တူးတာတောင်ရေတပေါက်မှမမြင်ရပါဘူးတစ်ပင်ကြီးတွေပြန်ဆိုင်မှာပဲမိုးရွာလာတဲ့အခါအရင်ကလိုရေတွေပြန်စီးဆင်းလာမယ်လို့ထင်ပါတယ
်အခုတော့2030ပြည့်လွန်နှစ်မှာတစ်ပင်15ဘီလီယံစိုက်ပျိုးပြီးဖြစ်ရမယ်ဆိုတဲ့ရည်မှန်းချက်အတိုင်းကင်ညာတနိုင်ကလုံးတစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေစတင်နေပါပြီကွယ်လွန်သူမော်နီကာမိုလင်ဇာရဲ့မိသားစုဝင်တွေကတော့သူနေသွားတဲ့အသက်အတိုင်းတစ်ပင်ပေါင်း103မင်ဆိုင်ရင်ဇာပနအခက်အနာကျင်းပါပါတယ်။ Plan Your Age Initiative လို့ရှာမှုကိုဦးဆောင်နေတဲ့ Green Africa Foundation ကတစ်ပင်ပေါင်းတန်းနဲ့ချီစိုက်ပျိုးပြီးပြီလို့ပြောပါတယ်။တဘာဝပတ်ဝန်းကျင်အပေါ်အခုလိုချင်းချောက်လာနေတာကိုအပြေရှာနိုင်ဖို့ဒီလှုပ်ရှားမှုကို Green Africa Foundation လူမှုရေးအဖွဲ့ကတက်ကရစ်နှစ်ထောင်မှစတင်ခဲ့တာပါ။မွေကင်းစားကနေမွေးနေ့ရောက်တိုင်းကို့အသက်အလိုက်တစ်ပင်တွေစိုက်ချင်အပြင်ဒီသမိုင်းဝင်လှုပ်ရှားမှုမှာပါဝင်နိုင်ရပါတယ
်မွေကင်းကအသက်103နှစ်အထိနေသွားပါတယ်ဒါကြောင့်သူ့အတွက်တစ်ပင်တွေစိုက်ဖို့ဒီအာဓုဝကိုလာခဲ့တာပါမိုးရသည့်ရောက်ရင်နောက်ထပ်မျိုးစေ့တွေနဲ့လာခဲ့ပါဦးမယ်နောက်နှစ်ဒီချိန်ရောက်ရင်လည်းအခုလိုပဲနောက်ထပ်တစ်ပင်103ပင်စိုက်ရင်သူ့ကိုအောက်မေ့နိုင်ပါတယ်ဒီလိုပဲရှေ့ဆက်အပင်ပေါင်း103ပင်နှစ်စဉ်စိုက်ရင်မွန်နီကာကိုအောက်မေ့သတိရကြရအောင်ပါ
2022ခုနှစ်နိုဝင်ဘာလအတွင်းအီဂျစ်နိုင်ငံမှာကျင်းပခဲ့တဲ့ကုလသမဂ္ဂရဲ့ဥတုရာသီညီလာခ COP27 ကနေကင်ညာနိုင်ငံအတွင်းတစ်ပင်စိုက်ပျိုးရေးလှုပ်ရှားမှုတွေပေါ်ပေါက်လာတာပါဥတုရာသီပြောင်းလဲမှုကြောင့်အထည်နာနေရတဲ့ကင်ညာလိုနိုင်ငံတွေကိုဗန္ဒာရေးအရာအကူအညီပေးဖို့အပါအဝင်ညီလာခမှာသဘောတူညီမှုအတော်များများရခဲ့ကြပါတယ်အဲ့ဒီအထက်မှာတော့ပြုံးသီးသွားတဲ့တည်တော်တွေကို2030အရောက်မှာပြန်လည်ဖော်ဆောင်နိုင်ရေးဆိုတဲ့ကတိကဝတ်တွေလည်းပါပါတယ် IPBS ဇီဝမျိုးကွဲနဲ့ Gas နဲ့ဆိုင်ရာသိပ်ပံမှုဝါဒနိုင်ငံတကာညီလာခံမှာတော့ကမ္ဘာအရေးရက်ကတစ်ပင်နဲ့တရိစံမျိုးကွဲပေါင်းတသန်းကျော်တို့မျိုးရုံးပြောက်ွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့သတိပေးခဲ့တာ
ပါမျိုးကျွန်တော်မန်ကူကောနမြာကမြမော
ကျွန်တော်အမေကအသက်103နှစ်မှာကွယ်လွန်သွားတာပါကညာနိုင်ငံမှာသဘာဝပတ်ဝန်းကျင်အရေးအခုလိုလာပြီးပညာပေးတာကိုကျေးဇူးတင်ပါတယ်ကျွန်တော်လည်းအသက်80ရှိလာပြီဆိုတော့အခုကစပြီးကျွန်တော်အသက်အတိုင်းအပင်ပေါင်း80စိုက်ပျိုးသွားမှာပ
ါအခုချိန်မှာစိုက်ပျိုးလိုက်တဲ့အပင်တွေရဲ့အကျိုးကိုမော်နီကာရဲ့မြင်းတော်ဆက်သူအသက်ဆယ်နှစ်အရွယ်ဗစ်တိုရီယာကီလန်ဇိုရိုလက်ထက်မှာခံစားရလိုက်မယ်လို့လည်းမျှော်လင့်ရပါတယ
်
ကိုယ်သဘာဝပတ်ဝန်းကျင်ကိုပြုစုစောင့်ရှောက်ရပါမယ်အပင်တွေအတွက်ရေရှိရမှာပါအပင်တွေမခုတ်တင်ပါဘူးတကယ်လို့တစ်ပင်တစ်ပင်ခုတ်မယ်ဆိုရင်လဲသူ့အတွက်အစားထိုးတစ်ပင်တော့ပြန်ဆိုင်ဖို့လိုပါတယ်လို့မြေဖြစ်သူဗစ်တိုရီယာကပြောဆိုသွားတာပါဒေသရင်းမျိုးစိတ်ပြိုးပင်တွေပြုစုပြိုးထောင်နေတဲ့ crab အဖွဲ့ကတော့ဥတုရာသီနဲ့ကိုက်ညီပြီးတော့ရေလောင်းဖို့တိတ်မလို့တဲ့စိုက်ပျိုးနီးမှာရှင်နေမြုံနာဖို့ရည်ရွယ်ထားပါတယ်ကုလသမဂ္ဂရဲ့ရေရှိခန့်နဲ့ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်ပြင်မြေရည်မှန်းချက်နဲ့ကမ္ဘာတစ်ဝှမ်းဝိုင်းဝန်းဆောင်ရွက်နေကြတဲ့ SNV ဆိုတဲ့အဖွဲ့က craft ကိုထူထောင်ထားတာပါ။ကင်ညာနိုင်ငံရဲ့ယာဒီဥဒုတန်ကိုခံနိုင်မဲ့တစ်ပင်မျိုးစိတ်တွေစိုက်ပျိုးခြင်းအပြင်ဒေတာတော်ရင်တရားတွေပြန်လဲပေါက်ပွားလာလိမ့်မယ်လို့လဲသူတေတီဒေါကတ်မွန်ဘေးကပြောပါတယ
် We have so many of the indigenous trees
ကာဗွန်ဓာတ်တွေကောင်းကောင်းဆုပ်ယူတဲ့ဒေတာရင်အပင်မျိုးမျိုးဒီပြိုးခင်းမှာရှိပါတယ်ဒေတာကန်တွေကိုရောကညာတနိုင်ငံလုံးကိုပါအသိပညာပေးပြီးတစ်ပင်စိုက်ဖို့စီရင်ဆောင်ရွက်နေပါတယ်မတူညီတဲ့တစ်ပင်တွေကကွဲပြားတဲ့ဒေတာတွေမှာကောင်းကောင်းရှင်သန်ကြတာပါဒါကြောင့်ဒေတာလိုက်ဘလို့အပင်တွေကောင်းကောင်းရှင်သန်မလဲဆိုတာကိုလည်းကျမတို့ကလေ့လာနေပါတယ်
တတော်ရီဟာလူသားတွေအပါအဝင်တော်ရင်တရိတ်ဆန်တွေအတွေ့အရေးကြီးလာတဲ့ရေတုနဲ့လီတုကိုတန်ဆင်ပေးနေပြီးတော့ယာတိဥတုကိုလည်းပြန်သစေပါတယ်ဒီလိုတတော်ကိုမီးပြီးတော့အသက်မွေးနေရသူတွေကလည်းကဘာတဝံတန်းနေချင်ရှိပါတယ်ဒါပေမဲ့လည်းလူသားသူတရက်လုံးကိုချင်းချောက်လာနေတဲ့ဥတုယာတိပြောင်းလဲမှုကိုကာကွယ်ထိန်းချုပ်ဖို့တော်ရင်တရိတ်ဆန်တွေထိန်းသိမ်းဖို့နဲ့တနစ်တခြားတိုးပွားလာနေတဲ့ကဘာလူရဲ့အတွေ့တတော်ရီရဲ့အခန်းကဏ္ဍကတိတ်ကိုအရေးကြီးပေမဲ့လည်းကဘာတဝံတတော်ပြုံတည်မှုတွေကတော့တနစ်တခြားပိုးပြီးတော့ဆိုးဝါးလာနေပါတယ်။လောင်စာစီထုတ်လုပ်ဖို့လူနေအိမ်ယာတိုးချဲ့ဖို့နဲ့လူသုံးကုန်ပစ္စည်းတွေထုတ်လုပ်ဖို့တတော်ရီကိုအသုံးချနေကြတယ်လို့လည်းပညာရှင်တွေကသတိပေးထောက်ပြနေကြတာဖြစ်ပါတယ်။ကျမနှလုံးပါ
နာလောင်ပါစင်တင်ဆက်တဲ့ဥရူယာတီနဲ့အနာဂတ်ကဘာအစီအစဉ်ကိုကြည့်ရှုနာတော်တာဆင်ခဲ့ရတာပါကင်ညာနိုင်ငံကတစ်ပင်ပြန်လဲစိုက်ပျိုးနေတဲ့အကြောင်းတွေကိုပြောပြသွားတာပါကျွန်တော်တို့ VO ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေနဲ့သတင်းတွေကို VO ရဲ့ website စာမျက်နှာမှာကြည့်ရှုနိုင်တယ်လို့ VO ရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာပါကြည့်ရှုနာတော်တာဆင်နိုင်ပါတယ်VO ရဲ့အတန်လွင့်အစီအစဉ်တွေကို YouTube နဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီတင်ဆက်နေတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့ဒေါခင်မျိုးသက်ကပြောပြပါအောင်မယ်ခင်ဗျာ
။ Britain ဘုရင်နဲ့ဘုရင်မဖြစ်နေစနေနေ့မှာဗိတ်သိက်ခံယူခဲ့တဲ့တတိယမြောက် Charles ဘုရင်နဲ့ကျင်ရော်ကမလာတို့ဟာ Buckingham နန်းတော်လေတာဆောင်ကနေပြီးတော့သူတို့ကိုကြိုဆိုနေတဲ့ Britain နိုင်ငံသားထောင်ပေါင်းများစွာကိုနှုတ်ဆက်ခဲ့ပါတယ်။Charles ဘုရင်အသားဖြစ်တဲ့အင်ရှင်မင်းသား William သူ့ရဲ့ချင်ရော် Kate နဲ့သားသမီးတွေမင်းသမီး Anne နဲ့မင်းသား Edward တို့ကိုပါနှုတ်ဆက်ပွဲကိုတက်ရောက်ခဲ့ကြတာဖြစ်ပါတယ် Charles ဘုရင်အသားငယ်မင်းသား Henry ကတော့ဒီနှုတ်ဆက်ပွဲကိုမတက်ပါဘူးဒါပေမဲ့ဖခင်ရဲ့နန်းတက်ပွဲကိုတော့တက်ရောက်ခဲ့တာဖြစ်ပါတယ်ဆူရန်နိုင်ငံမှာတိုက်ပွဲတွေဖြစ်နေတဲ့နှစ်ဖက်စစ်တပ်နှစ်ခုတို့ကြားမှာခိုင်မြဲတဲ့အပြစ်ခတ်ရစဲရေးကိုအတွက်ဆွေးနွေးဖို့စတင်ပြီးတော့စကားပြောနေပြီလို့တာဝန်ရှိသူတွေကစနေနေ့မှာပြောဆိုပါတယ်။နှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေဟာ Saudi Arabia နိုင်ငံဂျေဒန်မြို့ကိုရောက်နေတယ်လို့ American နဲ့ Saudi Arabia တာဝန်ရှိသူတွေကအတည်ပြုပြောဆိုပါတယ်။ဂျေဒန်မှာပြုလုပ်တဲ့ဆွေးနွေးပွဲဟာ American နဲ့ Saudi Arabia တို့ကကမကထပြုလုပ်တာလည်းဖြစ်ပါတယ်။ Ukraine နိုင်ငံမှာမနစ်က Mariupol မှာဖြစ်ပေါ်တဲ့တိုက်ပွဲတွင် Russia တွေဖမ်းဆီးထားတဲ့ Ukraine Azov တပ်ရင်းကတပ်သား45ယောက်ကို Russia ကစနေနေ့မှာပြန်လွှတ်ပေးလိုက်ပါတယ်။ Russia ဘက်ကလည်းသူတို့ရဲ့လင်းမှု3ယောက်ကို Ukraine ကနေပြန်လွှတ်ပေးခဲ့တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာလမ်းမဲ့သတင်းပတ်မေလ13နဲ့14ရက်တွေမှာ Cyclone မုန်တိုင်းဂံကိုခံရနိုင်တယ်လို့အိန္ဒိယမိုးလေဝသသတင်းဌာနကလည်းစနေနေ့မှာသတိပေးကြေညာချက်ထုတ်ပြန်ခဲ့ပါတယ်။
သတင်းချင်းချုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ဖက်အတန်လွင့်တွေကိုအတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာအစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတန်ဖန်းတဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကိုနဲ့ဇီနတ်အဗ်ဒူရာမန်တို့ဖြစ်ပါတယ် VO ရဲ့တနင်္ဂနွေနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနာတော်တာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်တာရှင်မြန်မာပြည်သူအပေါင်းနဲ့ဘေးရန်တွေဝေးကွာကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.